Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်စက်တင်ဘာလ28ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလမီတာ190တို့ကနေတာမက VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့အရေးနဲ့ပတ်သက်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ကဒီကနေ့လွန်ညွန်ရက်ကောက်စီမှာရှင်းလင်းတင်ပြဖို့ရှိနေပါတယ်ဟာရီကိန်းမုန်တဲ့ကြီးကျယ်ခံရတဲ့အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းကနေတင်ပို့မှုတွေကိုကန့်သတ်ထားတဲ့ဥပဒေထက်ကိုသမ္မတတော်နဲ့ထွန်းကဖယ်ရှားပေးလိုက်ပါတယ်ဒီလိုထိတဲ့အောင်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတ်တငီထိုင်တဲ့သူကြီးညာပြီးတော့မှာပါ
အခုညပိုင်းသတင်းလာတွေဆက်သွယ်မြင်မြန်ချက်တွေထဲမှာရခိုင်အရေးနိုင်ငံတကာရဲ့ PR တွေဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးကိုအားပေးရမရောက်တဲ့အကြောင်းမြန်မာအရေးသံတမန်သူတချို့ကရှုမြင်ပါတယ
်မြန်မာနိုင်ငံအပေါ်မှာ PR ပေးမှုတွေညှင့်တင်လာမယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲလမ်းကြောင်းအပေါ်မှာအဆိုးတက်ရောက်မှုတွေ
မြန်မာနိုင်ငံရေးလီလာတုံတက်သူဒေါက်တာရံမျိုးသိန်းရဲ့တုံတက်ချက်တချို့နဲ့ဒုနာဆင်နိုင်ပါတယ်တခါရခိုင်ပြည်နယ်အတွင်းကြမ်းဖက်မှုတွေကြောင့်ဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးကဘာတွေရှင်းလင်းဖို့ရှိသလဲဆိုတဲ့ဆက်သွယ်မြင်မြန်ချက်လည်းထုတ်လွှင့်ပေးပါမယ်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ AI ကလည်းကုလသမဂ္ဂမှကုလအတွင်းရေးမှူးချုပ်ကမြန်မာရေးပြောကြားဖို့ရှိတာနဲ့တချိန်တည်းမြန်မာပြည်ကရခိုင်ရေးဖိအားပေးတဲ့အနေနဲ့လက်နက်တင်ဖို့ရောင်းချတာတွေပိတ်ပင်ဖို့တိုက်တွန်းလိုက်ပါတယ်ဒီလိုဆက်သွယ်မြင်မြန်ချက်တွေသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်းကြီးထိုက်တို့ကကြီးညာပါမယ်ရှင
်မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့ PRIP ကနေပတ်သက်လို့နိုင်ငံတကာက PRP ဝေဖန်မှုတွေထွက်ပေါ်နေကြမှာပဲကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကဒီကနေ့လွန်ကျွေးကောင်စီမှာရှင်းလင်းတင်ပြဖို့ရှိနေပါတယ်ဟောကုလ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာ ARS စစ်အုပ်စုကလွန်ကျွေးကင်စကန်30လောက်ကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်နောက်ဆက်တွဲမြန်မာစစ်တပ်ရဲ့စစ်စင်ရေးတွေလူခွင့်ရေးချုပ်ဖောက်မှုတွေရှိခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်ခဲ့ရာကကုလသမဂ္ဂလွန်ကျွေးကောင်စီမှာအတွင်းရေးမှူးချုပ်ကိုတင်ပြဖို့အဖွဲ့ဝင်15နိုင်ငံနဲ့9နိုင်ငံကတိုက်တွန်းထားတာပါလူမျိုးရေးကောင်စီအနေနဲ့ရခိုင်ပြည်နယ်ရေးဆုံးဖြတ်ချက်ချမှတ်ရေးယူနိုင်မှုအတွင်းရေးမှူးချုပ်ပါဝင်ကုလသမဂ္ဂတာဝန်ရှိသူတွေနဲ့လူ့ခွင့်ရေးအဖွဲ့တွေကလည်းတိုက်တွန်းထားကြပါမယ်။လူမျိုးရေးကောင်စီမှာဗီဒီယိုအနာရှိတဲ့တရုတ်နဲ့ရုရှားနိုင်ငံတွေကထောက်ခံမှုပေးမပေးဆိုတာကတော့မသေးကြပါဘူး။ကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကတော့ရခိုင်ပြည်နယ်ကပြစ်ခတ်တဲ့ကြောင်းအင်းနီရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထောက်ပြေးသူပေါင်းခန့်မှန်းကြီး 48,000 လောက်တည်ရှိနေပြီလို့သတင်းထုတ်ပြန်ထားပြီးဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကလူသားချင်းစံနာမှုအကူအညီတွေအရေးပေါ်လိုအပ်နေသူတွေထံကိုအမြန်ဆုံးကူညီပေးရနိုင်ရေးကုလသမဂ္ဂတာဝန်ရှိသူတွေကလည်းတိုက်တွန်းနေကြပါတယ်
ဟာရီကိန်းမုန်တိုင်းတန်အကြီးအကျယ်ခံခဲ့ရတဲ့အမေရိကန်ပိုင်းပေါ်တိုရီကိုကျွန်းကနေကုန်တင်ပို့မှုတွေအပေါ်ကန့်သတ်ထားတဲ့ဥပဒေတရက်ကိုသမ္မတဒေါ်နယ်ထရန့်ကဖယ်ရှားပေးလိုက်ကြောင်းသမ္မတအင်ဂျီရောကဒီကနေ့ပဲကြေညာပါဗျ။ပေါ်တိုရီကိုအုပ်ချုပ်ရေးမှူးရီကာဒိုရိုဆယ်လိုရဲ့ပန်းခြားချက်အရဂျုံအက်ဥပဒေကိုသမ္မတအမိန့်နဲ့ဖယ်ရှားလိုက်ပြီးသမ္မတအမိန့်ထုတ်ပြန်ချက်ချက်ချင်းအတီးဖြစ်ကြောင်းလဲအင်ဂျီရောပြောခွင့်ရဆာရာဆန်ဒါစ်က Twitter လူမှုကွန်ရက်မှာပြောဆိုပါတယ်ဥပဒေကိုယာယီဖယ်ရှားပေးဖို့သမ္မတအင်ဂျီရောကိုပေါ်တူရီကိုအုပ်ချုပ်ရေးမှူးကဗုဒ္ဓဟူးညမှာပဲ Twitter ကတဆင့်ပြောကြားခဲ့တာဖြစ်ပါတယ်မုန်တိုင်းကတင်းခဲ့တဲ့ကျွန်းကိုတနင်္လာနေ့ကတွားရောက်ခဲ့တဲ့ Florida ပြည်နယ်အထက်လွှတ်တော်မှမာကိုရူဘီယိုပါဝင်အမေရိကန်အမတ်အတော်များများကလည်းပေါ်တူရီကိုအုပ်ချုပ်ရေးမှူးလို့ပဲတိုက်တွန်းထားကြတာပါဖယ်ရှားလိုက်တဲ့ဥပဒေအရအမေရိကန်ပြည်ထောင်စုကစိတ်ကန်းတစ်ခုကနေတစ်ခုကိုသွားလာရမှာအမေရိကန်သင်္ဘောတွေကသာခွင့်ပြုထားပါတယ်။ဥပဒေကြောင့်ပေါ်တူရီကိုကျွပြန်လည်ထူထောင်ရေးလုပ်ငန်းတွေနဲ့မုန်တိုင်းတန်တင့်သူတွေအရေးတကြီးလိုအပ်နေတဲ့အကူအညီအထောက်အပံ့တွေပေးဖို့ရေးအဟန့်အတားဖြစ်နေတယ်လို့လည်းဝေဖန်ခံရတာဖြစ်ပါတယ်။အမေရိကန်အမိမြေလုံခြုံရေးဌာနကတော့ဥပဒေကိုဖယ်ရှားပေးလိုက်ပေမဲ့ပေါ်တူရီကိုကျွန်းကစိတ်ကန်းတွေထိခိုက်ပျက်စီးနေတဲ့အတွက်တင်းမောတွေကတ်လို့မရတာကြောင့်အကူအညီပေးရေးအစီအစဉ်တွေကိုအထောက်အကူမဖြစ်နိုင်ဘူးလို့မနေ့ကကပြောဆိုထားပါတယ်ရှင်
။အမေရိကန်ပြည်အစုမှပြီးခဲ့တဲ့နှစ်ထဲကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်စစ်ပတ်မှုပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးထက်နဲ့အောက်လွတ်တော်ကွန်ပျူတာရှင်ပေါ့ Twitter လူမှုကွန်ရက်တာဝန်ရှိသူတွေဒီကနေ့ထွက်ဆိုကြမှာဖြစ်ပါတယ်။ဒီလာဇာမိုင်းမှာပဲ Facebook Internet လူမှုကွန်ရက်ကလည်းအလားတူဒီကိစ္စထွက်ဆိုခဲ့တာပါ။ရုရှားနဲ့ဆက်နွယ်မှုရှိတယ်လို့ဆိုတဲ့ နိုင်ငံရေးလူမှုရေးသဘောထားကွဲစရာကိစ္စရင်းနဲ့ပတ်သက်ပြီးလူမှုကွန်ရက်မှာဖော်ပြခဲ့တဲ့ကြော်ညာပေါင်း3000လောက်ကိုလည်း Facebook ကလွတ်တော်မှတ်တွေကိုပေးအပ်ဖို့သဘောတူခဲ့ပါတယ်။လွတ်တော်ကော်မတီတွေကတော့ဒရင်တူတွေပြန့်နှံ့မှုနဲ့အင်တာနက်လူမှုကွန်ရက်သုံးတဲ့သူတွေကိုပြစ်မှတ်ထားတိုက်ခတ်မှုတွေမှာအမေရိကန်ပြည်ထောင်စုကတရားရောက်ကကူညီပံ့ပိုးခဲ့တာရှိမှရှိစတာတွေကိုစုံစမ်းစစ်ဆေးနေတာပါ။ဒုတိယလူမှုကွန်ရက်မှာသုံးဆွဲသူတွေဖြစ်အကောင့်တွေကိုမြင်းမြန်းဆန်းဆန်းဖန်တီးပြီးဒရင်တွေကိုလူလျောက်ဖျောက်ဝင်နေတဲ့စနစ်ပါဝင်မမှန်မကန်နှီးရင်နဲ့အသုံးပြုနေတာတွေကိုစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။ဒုတိယအနေနဲ့ဒီမိုကရေစီစနစ်ရဲ့အခြေခံတစ်ခုဖြစ်တဲ့ရွေးကောက်ပွဲလုပ်ငန်းစဉ်မှာတမာတမတ်ရှိမှုကိုလေးစားကြောင်းနဲ့မတမာတဲ့နှီးလက်နေနဲ့အသုံးပြုနေတာတွေကိုတားဆီးသွားမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တယ်လို့စုံစမ်းစစ်ဆေးမှုတွေမှာပူပေါင်းဆောင်ရွက်နေကြောင်းလည်းပြောဆိုခဲ့ပါတယ်။အင်တာနက်နှီးပညာကုမ္ပဏီကြီးတွေနဲ့လွှတ်တော်တာဝန်ရှိသူတွေရဲ့တွေ့ဆုံမှုတွေမှာအခုချိန်ထိအများပြည်သူကိုတက်ရောက်ခွင့်မပေးပေမဲ့ရွေးကောက်ပွဲမှာစုဖက်ဖို့ကြိုးပမ်းမှုတွေမှာအင်တာနက်အွန်လိုင်းနည်းပညာတွေကိုအသုံးပြုနေတာနဲ့ပတ်သက်လို့အများပြည်သူရှင်းမောက်ကြားနာမှုတွေလုပ်ဖို့လဲအထက်နဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီတို့ကစီစဉ်နေကြပါတယ်
။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ဟာကြိုတင်ကြေညာမထားဘဲကာတာနိုင်ငံကိုရုတ်တရက်တက်ရောက်ခဲ့ပြီးအရှေ့လယ်ပိုင်းဒေသကအမေရိကန်ရဲ့အကြီးဆုံးလေတပ်အခြေစိုက်စခန်းမှာကာတာစော်ဘွားကာကွယ်ရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးပါတယ်။ကာတာနိုင်ငံနဲ့တခြားအာရပ်လေးနိုင်ငံကြားတန်တမာရေးပြဿနာကိုကြိုတင်သတ်မှတ်ချက်တွေမထားဘဲဆွေးနွေးညှိနှိုင်းဖို့ကာတာစော်ဘွားရှိခ်ဒါမင်ဘင်ဟာမက်အယ်တနီကကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာထပ်မံတိုက်တွန်းခဲ့ပြီးရပ်ပိုင်းအတွင်းမှာပဲကာတာနိုင်ငံကအယ်ဦးဒဲလ်လေတပ်အခြေစိုက်စခန်းကိုအမေရိကန်ကာကွယ်ဝင်ကြီးရောက်ရှိလာခဲ့တာပါ။အီရန်နဲ့နီးနီးကပ်ကပ်ဆက်ဆံမှုတွေအစွန်းရဝါဒီတွေကိုအားပေးထောက်ခံမှုဆွဆဲချက်တွေနဲ့ကာတာနိုင်ငံပေါ်အဆက်အဆံဖြတ်ဖို့ဆော်ဒီအာရေဗျ၊အီဂျစ်၊ဘာရိန်းနဲ့အာရဗ်စော်ဘားများပြည်ထောင်စုတို့ကဇွန်လထဲမှာကြေညာခဲ့ကြတာပါ။ကာတာနိုင်ငံကတော့အစွန်းရောက်တွေကိုအားပေးကူညီတယ်ဆိုတဲ့ဆွဆဲချက်တွေဟာနိုင်ငံရေးရွေချက်တွေပါဝင်နေပြီးမမှန်ဘူးလို့ညှင်းဆန်ထားပါတယ်။ကုလသမဂ္ဂထွေထွေညီလာခံကျင်းပနေစဉ်ကာတာစော်ဘားနဲ့တည်ထောင်တွေ့ဆုံခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အာရပ်နိုင်ငံတွေကြားအငင်းပွားနေတာကိုမြန်မြန်ဆန်ဆန်ဖြေရှင်းနိုင်မယ်လို့အခိုင်အမာယုံကြည်ကြောင်းပြောဆိုခဲ့တယ်လို့ဂျာဝင်ညှိနှိုင်းပေးဖို့ကိုလည်းကန့်လန့်ခဲ့တာပါ။အာဖဂန်သမ္မတအာရှရက်ဂါနီ၊အာဖဂန်အစိုးရအဖွဲ့အမှုဆောင်အရာရှိချုပ်အဗ်ဒူလာတို့နဲ့အာဖဂန်နိုင်ငံမှာတွေ့ဆုံခဲ့ပြီးတဲ့နောက်မှာပဲကာကွယ်ဝင်ကြီးကာတာနိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်ရှင
်။UAE အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 7239ကလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ View American Channel မှာပိုင်းစီစဉ်ရဲ့ခြားသပင်းနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ယူရိုနိုင်ငံကနေခွတ်တော်ရေးကတ်လူမျိုးစုတွေကဆက်လူမှုစံနှုန်းခန့်ယူဝင်တဲ့အတီးပြုတ်နိုင်ခဲ့တာကြောင့်အောင်ပွဲခံနေကြမှာပဲ။ EU ဆွေးရကတော့လီပိုင်နဲ့အသုံးပြုခွင့်မပေးတာ။အင်းဒီချင်းတူရကီနိုင်ငံနဲ့ပူးတွဲစီးရေးလက်ချင်တာတွေလို့အရေးယူဆောင်ရွက်မှုတွေနဲ့လက်တုံ့ပြန်မယ်လို့တတိပြေးနေပါရဲ့။ EU လက်တော်ကတော့စံနှုန်းခန့်ယူပွဲကဖွဲ့စည်းပုံအခြေခံဥပဒေနဲ့ကန့်ညင်မှုမရှိဘူးလို့ပြောဆိုလိုက်တယ်လို့ကတ်လူမျိုးစုတွေထိန်းချုပ်ထားတဲ့ကာကွတ်ဒေသကတန်မှုရှိတဲ့ရင်းနှီးမြေတွေကိုထိန်းချုပ်နိုင်အောင်လူရွေးတပ်ဖွဲ့တွေစစ်လက်ဖို့လဲဝင်းကျုပ်ဟေရာအန်ဘာဒီကိုဒီကနေ့ပဲတိုက်တွန်းခဲ့ကြတာပါ။ကာလစ်စတန်ဒေသနဲ့တမန်ရေးရဆက်သွင်းနေတဲ့နိုင်ငံပေါင်း34နိုင်ငံအနေနဲ့အဆက်အသွယ်ဖြတ်ချဖို့နဲ့ဆန္ဒခံယူပွဲကျင်းပဖို့ဆုံးဖြတ်ခဲ့တဲ့ကာကွတ်ဒေသအုပ်ချုပ်ရေးမှူး National Rain ကာရင်ကိုလည်းရာယူကဖယ်ရှားဖို့ဝန်ကြီးချုပ်ကိုတိုက်တွန်းပြောဆိုခဲ့ကြပါတယ်
။မြောက်ကိုရီးယားမှာဖမ်းဆီးညှဉ်းပန်းထောက်ချခံခဲ့ရပြီးတဲ့နောက်အမေရိကန်တက္ကသိုလ်ကျောင်းသားအိုတိုဝမ်ဘီယာတည်ဆုံခဲ့ရတဲ့ကိစ္စအပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကနိုင်ငံရေးအမျက်ထုတ်နေတယ်လို့မြောက်ကိုရီးယားကဆွဆဲလိုက်ပါတယ်။သမ္မတထရန့်ကိုစိတ်မမှန်တဲ့အဖိုးကြီးအဖြစ်ရည်ညွှန်းသုံးနှုန်းထားတဲ့မြောက်ကိုရီးယားနိုင်ငံသားဝန်ကြီးဌာနရဲ့ဒီကနေ့ကြေညာချက်မှာတော့အမေရိကန်ဟာရာဇဝတ်မှုမကင်းတဲ့လုပ်ရအတွက်ဝမ်ပြားကိုဆေးလွတ်လိုက်တာဖြစ်ကြောင်းဆွဆဲထားပါတယ်။အမေရိကန်သမ္မတနဲ့အပေါင်းအဖော်တွေဟာမြောက်ကိုရီးယားကိုဆန့်ကျင်တဲ့ဝါဒဖြန့်ချိမှုတွေအတွက်ဝမ်ပြားအသေးဆုံးမှုကိုအသုံးချနေတဲ့အကြောင်းနဲ့ကောလိပ်ကျောင်းသားဝမ်ပြားဟာလည်းမြောက်ကိုရီးယားပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုအတွက်အလုတ်ကျန်းစခန်းမှာပြစ်ဒဏ်ကြခံပေးဆက်ခဲ့ပြီးအမေရိကန်ကိုပြန်ရောက်မှတေဆုံသွားတာဖြစ်ကြောင်းပြောဆိုထားပါတယ်။အမေရိကန်ကောလိပ်ကျောင်းသားဝမ်ဘီယာကိုမြောက်ကိုရီးယားမှာဝါဒပြန်ပိုစတာတစ်ခုခိုးယူဖို့ကြိုးစားမှုနဲ့ထောက်နှံတနစ်ခွဲအပြစ်ပေးခဲ့တာပါ။အမေရိကန်ပြည်ထောင်စုကိုပြန်ပို့တဲ့အချိန်မှာတော့သတိလင့်မေ့မျောနေပြီးဇွန်လထဲမှာပဲတေဆုံခဲ့တာဖြစ်ပါတယ်။
ဂျပန်နိုင်ငံမှာယူကောက်ပွဲချင်းပါလာမှာဖြစ်တာကြောင့်အောက်လွတ်တော်ကိုဝန်ကြီးချုပ်ရှင်းစုအဘေကဒီကနေ့ပဲတရားဝင်ဖြတ်သိမ်းလိုက်ပါတယ်။အောက်တိုဘာလ22ရက်နေ့မှာယူကောက်ပွဲချင်းစောချင်းပါကိုဝန်ကြီးချုပ်ကရုတ်တရက်ကြီးညာလိုက်ပြီး3ရက်ကျော်မှာပဲလွတ်တော်ကိုဖြတ်သိမ်းလိုက်တာလည်းဖြစ်ပါတယ်။ယူကောက်ပွဲမှာဝန်ကြီးချုပ်အနိုင်ရခဲ့မယ်ဆိုရင်တော့အနည်းဆုံး2021ခုနှစ်ထိဆက်လက်တာဝန်ယူရမှာပါ။ဒါပေမဲ့လည်းဝန်ကြီးချုပ်ရဲ့ Liberal Democratic Party LDP ဟာမနေ့ကမှနိုင်ငံရေးပါတီသစ်တစ်ခုဖြစ်တရားဝင်ထုတ်ပေါ်ကြီးညာခဲ့တဲ့တိုကီယိုမြို့တော်အုပ်ချုပ်ရေးမှူးဟာယူရီကိုကိုအီကေရဲ့မျော်လင့်ချက်ပါတီကြောင့်ကြီးမားတဲ့စင်ကုံမှုနဲ့မမျော်လင့်ပဲရင်ဆိုင်နေရပါတယ်။ပါတီသစ်ကတော့ဝန်ကြီးချုပ်အာဘေရဲ့အာနာယ LDP ပါတီသာမကအတိုက်အခံဂျပန်ဒီမိုကရက်တစ်ပါတီ DPJ ကလွတ်တော်အများအမှတ်အများပြားကိုဆွဲဆောင်နေပါတယ်
။မြောက်ကိုရီးယားနဲ့လက်ရှိတင်းမာနေတဲ့အခြေအနေကြောင့်တောင်ကိုရီးယားနိုင်ငံရဲ့ငြိမ်းချမ်းရေးတိဆောက်လိုတဲ့ပိုင်းခြားချက်ကပျက်စီးသွားမှာမဟုတ်ဘူးလို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောဆိုပါတယ်။တောင်ကိုရီးယားရေတပ်တပ်မှနှစ်ဌာနချုပ်မှဒီကနေ့ကြာသပတေးနေ့မှာကျင်းပတဲ့69နှစ်မြောက်လက်နက်ကိုင်တပ်ဖွဲ့များနဲ့အခမ်းအနားမိန့်ခွန်းမှာသမ္မတကထည့်သွင်းပြောဆိုခဲ့တာပါ။ကိုရီးယားကျွန်းဆက်မှာလူကြွေးဆိုင်ရာချင်းချောက်မှုတွေတိုးမြလာတဲ့အတွက်အရင်ကထက်ပိုပြီးစိတ်ရှည်တည်ခံဖို့လိုအပ်လာတယ်လို့ပိုပြီးတော့လည်းနာကျင်ထိခိုက်ရတဲ့အကြောင်းဒါပေမဲ့ဒီကိစ္စတွေကြောင့်တော့ငြိမ်းချမ်းရေးတိဆောက်လို့တဲ့တောင်ကိုရီးယားရဲ့ပိုင်းဖြတ်ချက်ကိုခြေဖြတ်နိုင်မှာမဟုတ်ဘူးလို့သမ္မတကပြောဆိုခဲ့တာဖြစ်ပါတယ်ရှင
်
ကြတာရင်းနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ရပါမယ်ရှင်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတပ်ဖြတ်မှုတွေနဲ့လူသားတွေပေါ်ကျူးလွန်တဲ့ရစ်စ်ရာဇဝတ်မှုကျူးလွန်နေတယ်လို့ဆိုပြီးဒါတွေကိုရပ်တန့်ဖို့နဲ့ဖိအားပေးတဲ့အနေနဲ့မြန်မာနိုင်ငံပေါ်လက်နက်တင်ဖို့ရောင်းချမှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကပိတ်ပင်ဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့အဖွဲ့ကတိုက်တွန်းနေပါတယ်။ဒီကနေ့လုံခြုံရေးကောင်စီမှကုလသမဂ္ဂအတွင်းရေးမှူးချုပ်ကမြန်မာအရေးရှင်းလင်းပြောကြားဖို့ရှိနေချိန်မှာပဲအခုလိုတိုက်တွန်းလိုက်တာပါ။မခင်ဖြူထွေးကအပြည့်အစုံပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်မှာအာဆာလက်နက်ကိုင်ချမ်းဖက်ဖွဲ့တွေကလုံခြုံရေးရဲကင်းစခန်းတွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ကနေမြေရှင်းလင်းမှုတွေအတွင်းမှာရိုဟင်ဂျာမွတ်စလင်တွေတပ်ဖြတ်ခံခဲ့ရပြီးတိုင်းနဲ့ချီအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြတယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကပြောပါတယ်ဒီလိုမြန်မာစစ်တပ်ရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေရပ်တန့်အောင်ဖိအားပေးတဲ့အနေနဲ့မြန်မာနိုင်ငံကိုလက်နက်တင်ဖို့ရောင်းချမှုပိတ်ပင်တာအပါအဝင်ဖိအားတွေတွန်းမြင့်ပေးသွားဖို့တိုက်တွန်းတဲ့အကြောင်း Amnesty International အဖွဲ့ကမြန်မာရေးသူတွေတီလော်ရာဟင်းကပြောပါတယ
် The attacksby the Rohingya Arms Group on the security force post and a month of military operations in Rakhine State and they show no sign of abating
as you can see on the news channel the Rohingya လက်နက်ကိုင်တွေကဝန်တိုက်ခဲ့တာနဲ့မြန်မာစစ်တပ်ကတလားကြာနေနေရှင်းလင်းမှုတွေဖြစ်ပြီးတဲ့နောက်အဖြစ်အပျက်တွေကအရက်တံမသွားခဲ့ပါဘူးပြီးခဲ့တဲ့တောက်ကြာနေ့ကပဲဒီ Rohingya ကြေးရွာတွေထပ်ပြီးမီးရှို့ခံရတယ်ဆိုတာကိုကျမတို့အတိအပြုပြီးပြောနိုင်တာတွေရှိပါတယ်ဒီလိုမျိုးအခြေအနေတွေကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အခုချိန်မှာမြန်မာစစ်တပ်ကိုပို့ပြီးတော့ဖိအားတိုးမြင့်ပေးရမယ့်အခြေအနေလို့ကျွန်တော်ယူဆပါတယ်။ဘာလို့လဲဆိုရင်ဒီလက်ရှိရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့အခြေအနေတွေအားလုံးကအဓိကစစ်တပ်ကြောင့်ပါပဲ။ဒါကြောင့်မလို့လက်နက်တင်ဖို့ရောင်းချမှုတွေပိတ်ပင်တာကစစ်တပ်ကိုဖိအားပေးနေတဲ့မျိုးပါ။နောက်ပြီးတော့လုံခြုံရေးကောင်စီအနေနဲ့ဒီလိုမျိုးဖိအားပေးတာမျိုးမလုပ်နိုင်အောင်ဆိုရင်လည်းကောင်စီအဖွဲ့ဝင်တနိုင်ငံချင်းအနေနဲ့မြန်မာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုတွေကိုရပ်တန့်ပြစ်လိုက်တာမျိုးဖြစ်စေချင်ပါတယ်။ မြန်မာအစိုးရဘက်ကနေနေရှင်းလင်းမှုတွေမရှိတော့ဘူးလို့ပြောပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်ထဲမှာကိုပဲရိုဟင်ဂျာကြေးရွာတွေမိရှုဖျက်ဆီးခံရတဲ့အထောက်အထားတွေသူတို့မှာရှိတယ်လို့ Amnesty International အဖွဲ့ကပြောပါတယ်။မြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်မှာစနစ်တကျနှိမ်နင်းမှုတွေလုပ်နေတယ်လို့အစိုးရကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာလူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့အစည်းတွေအပေါ်ကန့်သတ်မှုတွေပို့ပြီးတော့တင်းကျပ်လာခဲ့တယ်လို့ဒီအဖွဲ့ကပြောပါတယ်။ဒီလိုအခြေအနေတွေကြောင့်နိုင်ငံတကာအနေနဲ့မြန်မာအပေါ်မှာအရင်ကထက်ပိုပြီးတော့ဖိအားတွေတိုးပေးရမယ့်အချိန်ဖြစ်ပြီးဒီကနေ့လုံခြုံရေးကောင်စီအနေနဲ့လည်းမြန်မာအပေါ်မှာတညီတညွတ်တဲ့ဖိအားပေးနိုင်ဖို့မျှော်လင့်တယ်လို့လော်ရာဟင်းကပြောပါတယ်
။ We're actively engaging with the UN Security Council and member statesto push for some concrete action coming out of the Security Council meeting today.
We want to see a United States presidency of the UN and the United States presidency of the UN. We want to see a United States presidency of the UN and the United States presidency of the UN. We want to see a United States presidency of the UN and the United States presidency of the UN. We want to see a United States presidency of the UN and the United States presidency of the UN. We want to see a United States presidency of the UN and the United States presidency of the UN. We want to see a United States presidency of the UN and the United States presidency of the UN.လက်နက်တင်ဖို့ရောင်းချမှုတွေပိတ်ပင်သွားဖို့ကျွန်တော်တို့တိုက်တွန်းနေပါတယ ်မြန်မာအစိုးရကတော့ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဖြစ်တင်ဆွဆွဲချက်တွေဟာအချက်အလက်များတွေပေါ်မှာအခြေခံပြီးပြောဆိုနေတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်
လုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စီရေးတွေကိုလည်းအခုလာဆန်ပိုင်းကလေးကရထားတယ်လို့ဆိုပြီးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုကြက်ချင်နေလှုပ်ရှားမှုအနေနဲ့ ICRC နဲ့တွဲပြီးတော့ဆောင်ရွက်လျက်ရှိတယ်လို့လည်းတုံ့ပြန်ထားပါတယ်။ဒါပေမဲ့လို့အခုအချိန်ထိကတော့နိုင်ငံကအကူအညီပေးရေးအဖွဲ့တွေအနေနဲ့အဲ့ဒီဒေသတွေကိုတီးခြားလွတ်လပ်စွာဝင်ရောက်အကူအညီပေးတာမျိုးမလုပ်နိုင်သေးပါဘူးရှင်
။မခင်ပြူတွေတွေ့ပြသွားတာပါရှင်။ရခိုင်မြောက်ပိုင်းအတန်းဖတ်မှုတွေအရေးနဲ့ပတ်သက်ပြီးဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှကုလအတွင်းရေးမှူးချုပ်ကရှင်းလင်းတင်ပြဖို့ရှိပါတယ်။ RSC အဖွဲ့ရဲ့အတန်းဖတ်မှုတွေကိုရှုတ်ချကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြက်ပြက်သားသားပြောဆိုပေမဲ့အတန်းဖတ်မှုတွေကနေလူပေါင်းသိန်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ကိစ္စမှာတော့မြန်မာအစိုးရဘက်ကအင်အားအလွန်ကျွန်းသုံးနှိမ်နှင်းမှုကြောင့်ဆိုတဲ့ဆက်ဆွဲချက်တွေအပေါ်မှာစိုးရိမ်တဲ့အကြောင်းပြောထားပါတယ်။မြန်မာနိုင်ငံဘက်ကတော့မြို့သားလုံခြုံရေးကြံပေးဦးတောင်ထွန်းတက်ရောက်ပြီးဒီကိစ္စရီအလုံးဟာတံဖက်ဝါရဇွဲဆောင်ရွက်ချက်ကြောင့်ဖြစ်လာရတယ်ဆိုတာကိုဦးစားပေးပြီးပြန်လည်ရှင်းလင်းတင်ပြဖို့ပြင်ဆင်ထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမြမရေးဆွေးနွေးပွဲအကြိုမြန်မာဘက်ကပြင်ဆင်ထားတဲ့အခြေအနေတွေနဲ့ပတ်သက်ပြီးမတ်တိန်ဂီထိုက်ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းရမှာနယူးယောက်မြို့ကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဦးဟောက်ဒူဆွမ်ကအခုလိုစပြီးပြောပါတယ်
။ကျွန်တော် National Security Advisor ဦးတောင်ထွန်းသူပြောပါမယ်လေကျွန်တော်တို့မြန်မာနိုင်ငံကိုစားပေါ့နော်။သူကျွန်တော်ဘက်ကနေပြောဖို့ရှိပါတယ်အဲအဲ့ဒါလေးပဲတော့ဆက်တော့ပြောပြပါစီကျန်တာတော့ကျွန်တော်ကြိုပြီးတော့ပြောလို့မရပါဘူးကျွန်တော်ပြင်ဆင်ထားတာဒီဘက်ကနေပြီးတော့ပြန်လဲပြီးတော့တုံ့ပြန်ဖို့ပြောကြဖို့စီစဉ်နေတော့ရှိပါတယ
်ဒီကိစ္စကဘလောက်အရေးကြီးပါတယ်လဲယူလို့ဖို့ပေါ့နော်ဘလောက်အရေးကြီးပါတယ်လဲရှင်ဘယ်လိုယူဆထားပါလ
ဲအရေးကြီးတာတော့အရေးကြီးတာတော့ဗျာဟို security council ကဆွေးနွေးရယ်ဆိုရင်တော့ကျွန်တော်တို့ဒါလေးထားမှာပေါ့ဘာပြောပြောအဲ့တော့ကျွန်တော်ဘက်ကတော့လိုအပ်တဲ့ဟိုပြန်လဲဟိုပြောဆိုမှုအချင်းနေမှန်ကိုပြန်လဲတင်ပြမှုလို့ဖို့ကတော့ကျွန်တော်ဆင်းသက်ပါပဲကျွန်တော်တို့အခုပြင်နေပြင်ဆင်ပါပြီခုနပြောသလိုပဲကျွန်တော် National Security Advisor ဦးတောင်ထွန်းကိုရင်ဒီကိုရင်ကဒီနေ့ရှင်းပြဖို့လူရင်းကောင်စီမှာရှင်းပြဖို့ရှိပါတယ်ကျန်တဲ့ပိုင်းကတော့ကျွန်တော် webcast ကြည့်ပြီးတော့ဟိုကလုပ်ရပါတယ်နော်သူကအဲ့လိုလုပ်မှာပါဒါပထမဆုံးချိန်ပေါ့လေနော
်အခုဒီရခိုင်ပြည်နယ်မှာဒါအစုလိုက်သက်ခံထားတဲ့ Hindu ဘာသာဝင်တွေကိစ္စပေါ့နော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကဟိုနှုတ်ဆက်နေတယ်လို့များသမ္မတကြီးတို့ယူဆပါသလားဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောတာဆိုတာသိမထွက်သလားလို့ပါဘယ်လိုယူဆပါလဲ
ကျွန်တော်တို့ဒါလည်းကျွန်တော်သတိထားမိပါတယ်ဒါကဘာဖြစ်လို့လဲဆိုတော့ဟိုဒီကိစ္စကတကယ်ဖြစ်ပျက်နေတဲ့ကိစ္စဖြစ်တဲ့ခါကျတော့ကျွန်တော်တို့ဒီကိစ္စရဲ့အရင်းမြစ်ကဒီကျွန်တော်တို့ terrorism ကြောင့်ဖြစ်တဲ့ဟာပဲလေဒါချမ်းဖက်တိုက်ခိုက်မှုကြောင့်ဖြစ်တဲ့ကိစ္စပဲရမတိုင်ကကျွန်တော်အချိန်ကဒေါ်လင်းကြီးတက်နေတဲ့အချိန်လေးပဲဒီတမ်းဖက်တက်ခမှုကြောင့်ဖြစ်တဲ့ဒီပြဿနာရဲ့အကုန်လုံးရဲ့အခုလက်ရှိဖြစ်နေတဲ့ပြဿနာအကုန်လုံးအရင်းမြစ်ကဒါကြောင့်ဖြစ်လာတာကျွန်တော်တို့အဲ့ဒါကြောင့်ဒီကိစ္စကတော့ကျွန်တော်တို့ကရှိကိုရှိတိုင်းအမှန်ကိုမှန်တိုင်းတော့ကဘာကိုကျွန်တော်တို့ထုတ်ပြရမှာပဲလေအခုလည်းကျွန်တော်တို့ဟိုတန်တမန်ကြီးခေါ်ပြပြီးတော့အဲ့ဒီနေရာကိုခေါ်သွားဖို့အစီအစဉ်လည်းရှိတယ်အဲသို့တော်လည်းပဲရာသီဥတုအချိန်လေးကကျွန်တော်မနေ့ကိုပြန်ရွှေ့ထားတယ်အမှန်28ရက်နေ့ဒီနေ့သွားရမှာပေါ့မိုးကဟိုဘက်ကဟိုရန်ကုန်ဘက်ကအချိန်ကြီးကရာသီဥတုမကောင်းတော့သူရွှေ့တယ်လို့ကြားတယ်သူတို့ကိုယ်တိုင်ရွှေ့တာပါဟိုကိုယ့်ဘက်ကရွှေ့တာမဟုတ်သွားမဲ့လူတွေကိုယ်တိုင်အဲ့တော့အားလုံးဟိုကျွန်တော်တို့သွားဖို့အကုန်လုံးစီစဉ်ထားပြီးသူတို့ကိုလည်းပြမယ်သူတို့နိုင်ငံတကာသိအောင်လည်းကျွန်တော်ပြောမယ်အဲ့လိုခြေနေရှိဒီနေ့လည်းပြောပါမယ်အဲ့ဒါတွေထည့်ပြောပါမယ
်ကုလလုံခြုံရေးကောင်စီမြန်မာရေးဆွေးနွေးပွဲမှာတော့ရခိုင်ပြည်နယ်အတွင်းတန်ဖက်မှုတွေအရေးသက်ဆိုင်ရာနိုင်ငံတွေစိုးရိမ်စိတ်ရှိတဲ့နိုင်ငံတွေပါဝင်ဆွေးနွေးကြမှာဖြစ်ပြီးအမေရိကန်စံတော်ချိန်ဒီကနေ့ကြာသပတေးနေ့ညနေ 3:00 မြန်မာစံတော်ချိန်တောက်ကြမနဲ့တနာရီခွဲမှာအစည်းအဝေးစတင်ချိန်ကစလို့ကုလသမဂ္ဂရဲ့ဝက်ဆိုက်ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာလည်းဖြစ်ပါတယ်ရှင်အမေရိကန်ပါဝင်အနောက်နိုင်ငံတွေအနေနဲ့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အခြေအနေတွေကိုကြည့်ပြီးမြန်မာအစိုးရပေါ်ဖိအားပေးတန်ခတ်တာမျိုးလုပ်မယ်ဆိုရင်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးကိုအားပေးရမရောက်သလိုလက်တွေ့ကျတဲ့လှုပ်ဆောင်မှုမျိုးမဖြစ်နိုင်ဘူးလို့မြန်မာရေးသုံးသပ်သူတချို့ကမြင်ပါတယ်။ဗုဒ္ဓဟူးနေ့ကအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဌာနဘွဲတစ်ခုမှရခိုင်ရေးနဲ့ပတ်သက်ပြီးမြန်မာစစ်တပ်ကိုရောအစိုးရကိုပါပြင်းပြင်းထန်ထန်ဝေဖန်ခဲ့သလိုမြန်မာအစိုးရပေါ်တန်ခတ်မှုတွေဖိအားပေးမှုတွေတိုးမြင့်သွားဖို့လည်းအကြံပြုခဲ့ကြပါတယ်။အပြည့်စုံကိုမခင်ဖြူထွေးကစူးစီးတင်ပြပါမယ်ရှင်
။အမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှပုံထူးနေကမြန်မာနိုင်ငံရခိုင်ပြည်နယ်အခြေအနေတွေနဲ့ပတ်သက်လို့တနအီနေ့ပါကြာကြားနာပွဲလုပ်ခဲ့တာမှာမြန်မာနိုင်ငံရဲ့စစ်ဘက်ဆက်ဆံရေးဖျက်တောက်တာစစ်ဘက်ခေါင်းဆောင်တွေအပေါ်ပြစ်မှတ်ထားအရေးယူတာတွေအပြင်မြန်မာဆွေးရကိုပေးနေတဲ့အကူအညီတွေဆိုင်ငံပုံနဲ့ကုလသမဂ္ဂမှာမြန်မာအရေးကိုချက်ချင်းအရေးယူဆောင်ရွက်နိုင်အောင်တွန်းအားပေးလှုံ့ဆော်ဖို့စုရာတွေကိုအကြံပြုပြောဆိုခဲ့ကြပါတယ်။ ဒီခေတ်ပြည်နယ်မှာစစ်တပ်ကလူခွေချိုးဖောက်မှုတွေကိုစိုးစိုးဝါးကျွလွန်နေတာကြောင့်ရိုဟင်ဂျာမွတ်စလင်၄သိန်းကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ရပြီးလက်ရှိအကြမ်းဖက်မှုအခြေအနေတွေကိုအဆုံးသတ်နိုင်အောင်အစိုးရဘက်ကဆောင်ရွက်နိုင်ခြင်းမရှိဘူးလို့ဆိုပြီးတော့မြန်မာပေါ်တန်ခတ်မှုတွေနဲ့
အမေရိကန်အပါအဝင်အနောက်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံအတွင်းကပြဿနာတွေကိုတည်တည်ကြာကြာနားလည်ဖို့လိုအပ်ပြီးမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးကိုထိခိုက်စေနိုင်တဲ့ဖြစ်အားတွန်းမြင့်ပေးတာမျိုးမဖြစ်ဖို့လိုတယ်လို့ပြောပါရယ်။ဘက်တလောကျွန်တော်တို့နိုင်ငံမှာဖြစ်နေတဲ့ပြဿနာတွေအကျပ်သေးတွေဟာဟိုနေချင်းညချင်းဖြစ်လာတဲ့ပြဿနာတွေမဟုတ်ဘဲနဲ့ကျွန်တော်တို့နိုင်ငံဖြတ်သန လို့မြင်တယ်အဲတကယ်လို့ဒါဟလာအမေရိကန်ပါဝင်အနောက်အစုနိုင်ငံတွေအနေနဲ့ဟိုလက်တလောကျွန်တော်တို့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာတွေကိုအကြောင်းပြုပြီးတော့မြန်မာနိုင်ငံအပေါ်မှာဖိအားပေးမှုတွေမြင့်တက်လာမယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲလမ်းကြောင်းအပေါ်မှာအဆိုးတက်ရောက်မှုတွေမရှိလာမှာကိုကျွန်တော်အနေနဲ့စိုးရိမ်မိပါတယ်အဲ့ဒီလိုအမေရိကန်ပါဝင်အနောက်အစုဝင်နိုင်ငံတွေရဲ့ဖိအားပေးမှုကိုအကြောင်းပြုပြီးတော့ကျွန်တော်တို့နိုင်ငံဟာတရုတ်နိုင်ငံပေါ်မှာတည်တဲ့ပုံပြီးတော့ဖြီခိုရတဲ့သဘောမျိုးတရုတ်နိုင်ငံဘက်ကိုတွန်းပို့လိုက်တဲ့သဘောမျိုးဖြစ်လာမှာကိုလည်းစိုးရိမ်စရာရှိပါတယ်အဲ့ဒီအခါကျတော့လက်တော်ကျွန်တော်တို့နိုင်ငံမှာကြုံတွေ့နေရတဲ့အကျက်သေးတွေပြဿနာတွေကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ထိတွေ့ဆက်ဆံဖြေရှင်းတဲ့နေရာမှာပန်ခင်းတမန်ခင်းအရာပေါ့လေအမျော်အမြင်ရှိရှိဟိုချင်းချင်းချင်းချင်းနဲ့ဖြစ်တွေ့ပူပေါင်းဆောင်ရွက်ပြီးတော့အကောင်းဆုံးကျိနိုင်တဲ့နည်းလမ်းကိုရှာဖွေပြီးတော့ပေါ်ဆောင်တင်တယ်လို့ကျွန်တော်ကတော့အဲ့လိုတိုက်တွန်းအကြံပြုချင်ပါတယ်ဗ
ျအမေရိကန်အပါဝင်နိုင်ငံတကာအနေနဲ့မြန်မာအစိုးရပေါ်ဖိအားတွန်းမြင့်ပေးတာကလက်တွေ့မကျသလိုမြန်မာအစိုးရအနေနဲ့ကလည်းလက်ရှိအခြေအနေမှာနိုင်ငံတကာရဲ့ဝေဖန်ပြောဆိုမှုတွေကိုထိထိရောက်ရောက်တုံ့ပြန်ကင်တွယ်နိုင်အောင်ကြိုးစားတင်တယ်လို့မြန်မာရေးသုံးသပ်သူဦးအောင်သူငင်းကပြောပါတယ်
ကျွန်တော်မြင်တော့ဟိုမြန်မာအစိုးရကိုဖိအားပေးမယ်ဆိုတော့ဟိုပုံစံကလက်တွေ့အဖြေတော့မကြဘူးလို့ထင်ပါတယ်ဆိုတော့ဒါပေမဲ့ဟိုကျွန်တော်တို့ဟိုမြန်မာပြည်အစိုးရဘက်ကလည်းသိဖို့လိုတာပေါ့နော်အခုကာလမှာအချုပ်ချာအာဏာလို့ပြောတဲ့ဒီ sovereignty ဆိုတာကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့အကျွင်းမဲ့အာဏာမဟုတ်တော့ဘဲနဲ့ကျွန်တော်တို့ဟိုဘာကောင်းလဲနှိုင်းရသဘောဖြစ်လာတယ်နောက်တစ်ခါနိုင်ငံတကာရဲ့စိုးရိမ်ပူပန်မှုနိုင်ငံတကာရဲ့ဒီပြောဆိုဝေဖန်မှုတွေကဒါလုံးဝပြစ်ပယ်ထားတယ်ပယ်ချထားတယ်ဆိုတာမျိုးလဲလုံးလို့မရဘူးပေါ့နော်ဆိုတော့ဒီအနေထားမှာတော့မြန်မာစိုးရဘက်ကလည်းဒီထက်ပိုပြီးတော့ရှေ့ထွက်လုပ်ဖို့လိုသလိုမြန်မာပြည်ကိုနိုင်ငံတကာကနေဖိအားပေးပြီးတော့ပြောင်းအောင်လုပ်မယ်ဆိုတဲ့ဟာကလည်းအပြေမဟုတ်ဘူးတော့ကျွန်တော်ထင်ပါတယ
်ရခိုင်ပြည်နယ်အတွင်းအကြမ်းဖက်ပြစ်ပတ်ခါတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်ဘက်ကမြန်မာပေါ်အမြင်သဘောထားတချို့ပြောင်းလာတာကတော့သိတာတယ်လို့ဦးအောင်သူငင်းကထောက်ပြပါတယ
်ကျွန်တော်မြင်တာအခြေခံအရပေါ့နော်ဆိုတော့တချို့ကိစ္စတွေပြောင်းလာတာရှိပါတယ်အထူးသဖြင့်တော့ဒီသမ္မတဥဘာမာလက်ထက်မှာမြန်မာနိုင်ငံအခြေအနေကိုသူတို့ကဒီမိုကရေစီပြည်ပပြောင်းလဲမှုမှာအောင်မြင်တဲ့ပြယုံနိုင်ငံတစ်ခုပေါ့နော်ဆိုတော့ဒီလိုဟာမျိုးဒီအိုဘားမားအစိုးရကဟိုတခြားလုံးကျူးကျော်ခဲ့ပါတယ်ဆိုတော့အခုချိန်မှာကျတော့ဒီသမ္မတထရမ့်တက်လာတော့သူကမြန်မာပြည်ပေါ်မှာစိတ်ဝင်စားမှုလည်းမရှိဘူးဆိုတော့ဒီအနေထားမှာပဲအထူးသဖြင့်တော့ဒီအခုရခိုင်ပြည်နယ်မြောက်ပိုင်းကိစ္စကပြောမယ်ဆိုရင်နိုင်ငံတကာသတင်းမီဒီယာတွေမှာရောနိုင်ငံတကာရှင်တွေပြောဆိုမှုတွေမှာတော်တော်လေးဟိုစိုးရိမ်ပူပန်နေတဲ့ကိစ္စပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရဘက်ကလည်းစဉ်းစားချက်တွေကမြန်မာပြည်ကိုဒါလူခွင့်ရေးချိုးဖောက်နေတယ်နောက်တစ်ခါကျတော့ဖိတ်ပြီးတော့ဟိုဘာခေါ်မလဲဒုက္ခတဲ့အရေးကအရေးပေါ်ဖြစ်နေပြီအဲ့တော့ဒါကိုကျူးလွန်နေတဲ့လူတွေကိုပြစ်ဒဏ်ပေးရမယ်အရေးယူရမယ်ဖိအားပေးရမယ်ပေါ့နော်ဆိုတော့ဒီလိုပုံစံမျိုးတွေဖြစ်လာတာကျွန်တော်တွေ့ပါတယ
်ရခိုင်ရေးနဲ့ပတ်သက်လို့မြန်မာအစိုးရဘောနိုင်ငံတကာရဲ့ဝေဖန်မှုတွေမြန်မာနေချိန်မှာမနေ့ကကြားနာပွဲမှာလဲအလားတူဒီမြန်မာစစ်တပ်နဲ့အစိုးရကိုပြည်ပြည်ထန်ထန်ဝေဖန်ခဲ့ကြတာဖြစ်ပြီးတော့အစိုးရဘောအရေးယူမှုတွေနဲ့ဖိအားတွန်းမြစ်ပေးသွားဖို့တိုက်တွန်းပြောခဲ့ကြတာပါဒီတော်တွင်ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းရခိုင်ရေးနဲ့ပတ်သက်လို့ကုလသမဂ္ဂအထူးရုံးမှချုပ်အန်တိုနီယိုဂူတာရက်စ်ကဒီကနေ့မှရှင်းလင်းတင်ပြဖို့ရှင်းနေပါရဲ့ရှင်
။မကင်ဖြူထွေးပြောပြသွားတာပါရှင်။ရခိုင်ဒေသမှာတရားလွတ်လပ်တဲ့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ရဲ့တပတ်ကြာစုံစမ်းမှုတွေလုပ်ခဲ့တာမှာအကြမ်းဖက်ခံရတဲ့ကာလအတွင်းဒေသခံတိုင်းရင်းသားတွေဟာအကြမ်းဖက်မှုတွေကျူးလွန်တာကိုပဲခံခဲ့ရတာကိုတွေ့ရပြီးနိုင်ငံတကာကစွပ်စွဲသလိုဒေသတွင်းကမွတ်စလင်တွေပေါ်အာဏာပိုင်တွေကလူခွင့်ရေးချိုးဖောက်တဲ့ဆိုတော့တိသာထင်ရှားတဲ့အထောက်အထားမတွေ့ရဘူးလို့တွားရောက်လည်လာနေတဲ့လူခွင့်ရေးကော်မရှင်အဖွဲ့ဝင်တဦးကပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းကမေခါကပေးပို့ထားပါတယ်ရှင်
မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကလူခွင့်ရေးချုပ်ဖောက်ခံရတာရှိမရှိနဲ့ပတ်သက်လို့စုံစမ်းစစ်ဆေးတာဟာဒီကနေ့နဲ့ဆိုတုံးရမြောက်ပြီဖြစ်ပါတယ်။တုံးရမြောက်စစ်ဆေးမှုတွေမှာအကြံဖတ်ခံရတဲ့ကာလအတွင်းဒေသခံတိုင်းရင်းသားတွေအကြံဖတ်တမားတွေရဲ့လက်ချက်ကြောင့်မောင်တော်စေယုံမှာစေကူတာခံနေရတယ်လို့သူကပြောပါတယ်။ဘလို့ဒီတော့ကျွန်တော်ဒီမှာကြုံလုံးပေါ်တွေ့လိုက်ရတာတော့ဘာမှမလ
ဒီကနေ့ခီးစင်မှာတော့ထူးထူးခြားခြားအနေနဲ့ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုတွားရောက်ဖို့ပြင်ဆင်နေတဲ့အစ္စလမ်ဘာသာဝင်တထောင်ကျော်ခန့်ကိုတွေ့ခဲ့ရတယ်လို့သူကပြောပါတယ်သူတို့ဟာ
အကျန်းဖတ်မှုတွေမဖြစ်ပွားတဲ့ကျေးရွာတွေမှာနေထိုင်ကြသူတွေဖြစ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကအစ္စလမ်ဘာသာဝင်တွေကနေသူတို့ကိုဆက်လီတွေနဲ့လာရောက်ခေါ်ဆောင်တာဖြစ်ကြောင်းသိခဲ့ရတယ်လို့သူကပြောပါတယ်။မောင်တော်ရဲ့ဟိုတောင်ဘက်ကအလေတန်းကျော်ဆိုတဲ့ကျွာဘက်ကနေကြာတာ။ဒီဘက်ကနေပြီးတော့ဘင်္ဂလားကိုတောင်ဘုံဆိုတော့ဘင်္ဂလားတောင်မောက်ရောက်နေတယ်။အလေတန်းတွေဘက်ကမ
ီးတဲ့ကြားတွေကဒီလိုရွှေ့ရဲဆိုတော့အားအသင့်မကောင်းနဲ့လို့ပြောတာကျွန်တော်တို့နဲ့အတူခရင်အုပ်ချုပ်ရေးမှုတွေပေါ့လေလိုက်ပါတယ်ခင်ဗျာသူတို့လည်းတွားပြီးတော့လုံခြုံရေးကိုတာဝန်ယူတယ်အစာရေးတောင်းချေကိုဆန်း၆ပတ်ပြီးမယ်ဥပဒေကြောင့်အကုန်လုံးအကာအကွယ်ပြီးမယ်အမှခံတယ်လို့လည်းပြောပါတယ်ခင်ဗျာဟိုဘက်ကပို့ပြီးတော့ယုံကြည်ကြလားအကူရလားကြောင်းဝန်လားတော့မသိဘူးခင်ဗျာဟိုဘက်ကခေါ်နေတယ်တော့မှဖြစ်တယ်သူတွားတဲ့ဘက်ပါကျန်တာကစက်ကြည့်ပြီးနောက်ကြီးပဲခလာပြီးသူတို့ကိုကဲနေတယ်လို့သိရပါတယ်ကျွန်တော်တို့ကစက်လေတော့မရှိပါဘူ
းမောင်နှောဒေတာတွင်၃ရက်ကြာလေးလာခဲ့တာမှာနိုင်ငံတကာဆွဆွဲပြောဆိုနေသလိုတက်မတော်ဘက်ကအစ္စလမ်ဘာသာဝင်တွေကိုလူမျိုးတုံးတက်ဖြတ်နေမှုအစ္စလမ်ကျေးရွာတွေနဲ့အိမ်တွေကိုမိရှုဖျက်ဆီးမှုအပါအဝင်တခြားသောလူခွင့်ရေးချုပ်ဖောက်မှုစတဲ့အခြေအနေတွေကိုလည်းစုံစမ်းစစ်ဆေးမှုလုပ်ခဲ့ပေမဲ့အခုချိန်ထိမတွေ့ခဲ့ရသေးဘူးလို့သူကပြောပါတယ်ဒီသတင်းပတ်အကြာလေးလာတဲ့အတွင်းရလာသမျှအချက်လက်တွေကိုစုဆောင်းသွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ဒီအချက်လက်တွေကိုခြုံငုံလေ့လာပြီးပြည်နယ်အစိုးရဘက်ကလည်းနှစ်ဖက်လူအတိုင်းဝန်ရေရှည်နေထိုင်ဖို့အတွက်အကြံပြုချက်တွေပေးသွားမယ်လို့လည်းဦးယူလွင်အောင်ကပြောပါတယ်လက်ရှိရခိုင်ဒေသအတွင်းနှစ်ဖက်အတိုင်းဝိုင်းမှာယုံကြည်မှုတွေပြတ်သွားတာကြောင့်ဒီယုံကြည်မှုကိုအစိုးရဘက်ကစိတ်ရှည်စွာပြန်လည်တိဆောက်ပေးဖို့လိုအပ်နေတယ်လို့သူကခုလိုပြောပြပါတယ်
။ဇာတိကြရေအများကြီးပါပဲ။ဒီကတော့ဒီမှာဇာတိရေတဲ့ဒီရေရဲ့အဲကျမကြီးနောက်ပြီးတော့ဟိုစာဝန်ကြီးမှုဟိုလုံလောက်တဲ့အခြေကြီးကြီးပေါ့ဗျာနော်လား။ကျမကဟိုကြောက်မှန်နေတဲ့ကတ္တပါပေါ့နော်။ဟိုပိုင်းကစားကလည်းသူတို့ကိုကြောက်သူတို့ကတကယ်လည်းကိုကြောက်အဲ့မူမဖြစ်ဘူးကွာ။ဟိုကအနာနာယုံကြည်မှုကပြတ်သွားတာလေ။ဒီလေးကြည့်နေအဲကျန်လေယုံကြည်မှုထောက်ပြလို့ရတယ်ခင်ဗျာ။အဲ့ဒီအခြေအနေကိုကျွန်တော်အကုန်လုံးပြတ်ပြတ်မှာပေါ့နော်
။မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ရဲ့အခုခရီးစဉ်ဟာတီးကြလွတ်လပ်တဲ့ကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုဖြစ်ပြီးလေလာတွေ့ရှိချက်တွေကိုနိုင်ငံတော်သမ္မတလွှတ်တော်အပါအဝင်တနိုင်ငံလုံးကိုချပြသွားမယ်လို့ကော်မရှင်ကပြောဆိုထားပါတယ်ရှင်။တော်ရရှင်များရှင်မြန်မာနိုင်ငံမှာသာမကတကဘာလုံးကအာယုံဆိုင်နေတဲ့ရခိုင်ပြည်နယ်အချက်တွေဟာဖွံ့ဖြိုးရေးလူခွင့်ရေးလုံခြုံရေးစသဖြင့်အတိတ်အမျိုးမျိုးကောက်ကြပါတယ်။အနာတိဆေးရှိဆိုတဲ့ဆိုရိုးစကားလိုပဲရခိုင်ပြည်နယ်မှာကြုံနေရတဲ့ပြဿနာတွေကိုကုစားနိုင်ရေးယောဂလက္ခဏာကိုဘယ်လိုခွဲခြားဆုံးဖြတ်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပြဿနာရဲ့တစ်စိတ်တစ်ပိုင်းဖြစ်မဲ့အစားအဖြေရဲ့တစ်စိတ်တစ်ပိုင်းအဖြစ်အပြုသဘောဆောင်ပါဝင်ဆွေးနွေးကြဖို့လည်းဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင်။
စနေညတရားလေးလိုက်မှပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်
မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ28ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနိုင်နိုင်ပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့အရင်ဆုံးကျမရေးကဏ္ဍဥအောင်ခင်ရဲ့မြမအရေးတုံ့တက်ချက်နဲ့အတူ
တကယ်ပဲငင်းချမ်းရဲကိုအကြီးကဖော်ဆောင်မဲ့ Federal Democracy နိုင်ငံကိုသွားမယ်ဆိုရင်တော့တိုင်းဒေသတွေမှာစစ်တပ်တိုးချဲ့နေတာကိုရပ်တန့်ပါပြီးလို့ရှိရင်တိုင်းဒေသတွေမှာစုခရဲစုဖောက်မှုတွေလုပ်နေတဲ့ဟာကိုအရေးယူဆောင်ရွက်ပေး
တိုင်းဒေသဒေသအသီးသီးကသတင်းစုံလင်ကိုတင်ဆက်ပေးနေတဲ့တိုင်းရင်သတင်းလှကန္တာကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်ဒီလိုစီစဉ်နေရကမှအခုရင်ဆုံးတအိမ်ကောင်းကင်ဆာကာကွယ်ဆေးအကြောင်းကျန်းမာရေးစီစဉ်ကိုထုတ်လွှင့်ပေးပါမယ်။မြန်မာအမျိုးသမီးတွေမှာဒုတိယအဖြစ်အများဆုံးကတအိမ်ကောင်းကင်ဆာဖြစ်နေပြီးသေဆုံးမှုလည်းများနေတာကြောင့်ကာကွယ်ဆေးစထိုးကြဖို့အရေးကြီးတဲ့အကြောင်းကျန်းမာရေးပညာရှင်တွေကဆိုပါတယ်။တအိမ်ကောင်းကင်ဆာကာကွယ်ရေးရဲ့ဆေးရဲ့အစွမ်းတတ္တိနဲ့ဘယ်လိုကာကွယ်ပေးနိုင်တယ်လဲ။ကာကွယ်ဆေးကိုဖဲရွက်မှစတင်သုံးဖို့လိုတယ်လဲကာကွယ်ဆေးမထိုးနိုင်ခဲ့တဲ့သူတွေမှာဘယ်လိုကာကွယ်ပေးနိုင်တယ်လဲဒီအကြောင်းကလေးထုခုနဲ့ဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဆက်ကဲပမောက်ခဒေါက်တာစောဝင်းခင်ဗျာဒီသိရင်ကောင်းကင်ဆာပေါ့နော်ဆရာဒီမြန်မာနိုင်ငံကအမျိုးသမီးတွေမှာဒီအဆုတ်ကင်ဆာပြီးရင်ဒုတိယအဖြစ်အများဆုံးဖြစ်နေတဲ့အတွက်ဒီကင်ဆာကနေကာကွယ်ရေးအတွက်ဒီနေ့ဆွေးနွေးမှာဖြစ်ပါတယ်ဆရာအဲ့တော့ဒီအထဲမှာသိရင်ကောင်းကင်ဆာကာကွယ်ဆေးကထိရောက်မှုရှိတယ်လို့ကြားတဲ့အတွက်ဆရာကြီးဘယ်လိုမျိုးဒီကင်ဆာကိုကာကွယ်ဆေးနဲ့ထိရောက်မှုရှိရတာလဲဆရာကြီ
းသိရင်ကောင်းကင်ဆာကတော့ပမာဏဖြစ်ကြတဲ့ကင်ဆာတစ်မျိုးပါခုနကဝင်းမင်းပြောသလိုပဲဒီ2016စင်းရည်ရည်ရတော့ဆုတ်ကင်ဆာပြီးရင်ဒုတိယအများဆုံးမျိုးသမီးတွေမှာဒုက္ခပေးပါတော့အတူကင်းတော့အသက်ကြီးတဲ့အရွယ်မှာဖြစ်တာပါဒါပေမဲ့သူ့ရဲ့ဒုတိယချက်ကဘာလဲဆိုဒီသိရင်ကောင်းကင်ဆာတိုက်ရိုက်ပေါ်ပြီးနေဆက်ဆံရနေကူးစက်တဲ့ HPV ဆိုတဲ့ဗိုင်းရပ်စ်တစ်မျိုးပေါ့နော်အဲဒီသိရင်ကောင်းမှာနာရာရှည်ဆွဲကပ်လို့ဖြစ်တာဆိုတာကတော်တော်တိကျခိုင်လုံတဲ့အထောက်အထားရှိနေပါအဲဒါကြောင့်မို့အဲဒီဗိုင်းရပ်စ် infection ဝင်တာပေါ့နော်ရောဂါပိုးဝင်တာဟုတ်ကာကွယ်လို့ရှိရင်ကာကွယ်သေးတယ်လေကာကွယ်နိုင်တယ်ပေါ့
ဟုတ်ကဲ့ဆရာအခုလိုဒီဖြစ်စေတဲ့ဒီ virus ပိုးပါပေါ့နော်ဆရာကုနာပြောတော့ဒီလိန်ဆက်ဆံတဲ့အချိန်မှာကူးတာဆိုတော့ဒီကာကွယ်ဆေးရဲ့အနေထားကဘယ်လိုမျိုးဒီတက်ရောက်မှုရှိလဲဆရာ
ဒီကာကွယ်ဆေးကိုဒီမျိုးလားပြတော့လိန်ဆက်ဆံမှုမဖြစ်သေးတဲ့အရွယ်ပေါ့ဒီကမ္ဘာ့ကျန်းမာရေးပွဲအောင်ကိုနှစ်ကနေစပြီးထုတ်ခိုင်းပါကိုနှစ်ကနေစပြီးတော့တစ်ခါရဲ့နောက်တစ်လမှတစ်ခါနောက်6လမှတစ်ခါထိုးထားလို့ရှိရင်ဒီရောဂါပုံမဆွဲပေါ့ကိုမဆိုင်အိမ်ကောင်းကဆာမဖြစ်ဘူ
းဟုတ်ကဲ့ဆရာအခုလိုဒီကာကွယ်ဆေးမထိုးနိုင်ခဲ့လို့ရှင်ဆရာကြီးဟိုဘယ်လောက်အထိပြဿနာကရှိနေလဲ
အမပြည်တော်နိုင်ငံမျိုးမှာကျန်ရှိတော့2019ခန့်မှန်းချက်ပေါ့နော်နိုင်ငံတကာကင်ဆာဖွဲ့အခမ်းအနားတော့ဒီနေ့တစ်နေ့မှာ3000တည်တယ်တနည်းအားဖြင့်အိမ်ကောင်းကဆာနဲ့မျိုးသမီး၈ယောက်လောက်တနည်းတစ်နေ့တည်တယ်တနည်းအားဖြင့်3နာရီတခါမျိုးသမီးတစ်ယောက်ကပမာဏမှာအိမ်ကောင်းကဆာနဲ့ပြည်ဆုံးနေတယ်ပေါ့
ဟုတ်ကဲ့ဆရာ၃နိုင်ကြာမှာတူးနှုံးလောက်ဆိုတော့ဒါများတာပေါ့ဆရာနော
်များတာပေါ့နော
်ဟုတ်ကဲ့ဆရာ
နိုင်ငံလုံးနေနဲ့ကြော်တာပ
ါဟုတ်ပါတယ်ဆရာအဲ့ဒီခါကျတော့ဒီမြန်မာနိုင်ငံမှာဒီကာကွယ်ဆေးထိုးတဲ့အမျိုးသမီးရေအတွက်နည်းတဲ့သဘောရှိတယ်လို့ဆိုလိုတာပေါ့ဆရာနော
်အခုကာကွယ်ဆေးမထိုးလို့ဒီကောင်းကစားနဲ့ပြေးနေတာမဟုတ်အခုဖြစ်တာကဟိုးဥရှင်လုံငယ်နဲ့340ပေါ့နော်ဒါဖြစ်ခဲ့တဲ့ယောဂပါအခုဒီကာကွယ်ဆေးရအားနည်းတယ်လည်းအများဆုံးကြည့်ထားတာက19နှစ်ဒီပဲရှိသေးတယ်ပေါ့ဒီဟာဒီကောင်းကစားဖြစ်တာကတက်ကြီးမှဖြစ်တယ်40 50လို့မဟုတ်အဲ့တော့ကိုကိုရီးယားကာကွယ်ဆေးထိုးရပြင်တော့နှစ်ပေါင်းများစွာပေါ့နော်20 30မှာဖြစ်မှာကိုကာကွယ်လို့ရနိုင်တယ်လို့ဆိုလိုတာပါ
ဟုတ်ကဲ့ဆရာ အခုလက်ရှိမှာဆရာကြီးဒီကာကွယ်ဆေးထိုးနေတဲ့ဒီအမျိုးသမီးအရေးအတွက်နေထားဘလို့ရှိနေဆရာ
အခုလက်ရှိမှာတော့ကျွန်တော်နိုင်ငံမှာတော့ထိုးတာတော်တော်လေးနေပါလေဘာလို့လဲဆိုတော့ဒီကာကွယ်ဆေးကိုတုံးလာတော့ကျွန်တော်တင်ဆက်နေတော့ရှိပါပြီတာဝန်ရှင်လို့ပြန်ပါမှရှိနေတာပေါ့နော်ဒါနဲ့တုံးလာကတော့အချိန်တော့ကြာလို့ရှိနေတော်တော်လေးဈေးကြီးတယ်တလုံး9000တော့မကောက်ဘူးမှ9000လောက်ကြာရင်တော့ဒီတဲ့ညာအရေးကြီးတယ်တုံးလာလဲထိုးရလဲဆိုတော့တော်တော်များမောင်မီကြောင်းဒါမဲ့ဒီကလာမရှိတဲ့နိုင်ငံ85နိုင်ငံလောက်ကတော့သူတို့ရဲ့အမျိုးသားကာကွယ်ရေးထုံးအစီအစဉ်ထဲမှာထည့်ပြီးချပါတယ်ဒါကိုပုံမှန်ထိုးနေတာကျွန်တော်နိုင်ငံတွေလည်းကမ္ဘာဒါဗီလို့ခေါ်တဲ့ဒီကာကွယ်ရေးထုံးအားတွေကိုကူညီပေးတဲ့အဖွဲ့ရဲ့ကူညီနဲ့မချခင်နှစ်တည်းမှာတော့ကျွန်တော်တို့ရဲ့အမျိုးသားကာကွယ်ရေးထုံးအစီအစဉ်ထဲမှာထည့်ပြီးတော့အကုန်လုံးကိုထိုးပေးနေပုံတော့စစ်ကူထားပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီဈေးလဲတက်တာလာပြီပေါ့နော်ဆိုတဲ့ခါကျတော့မြန်မာနိုင်ငံမှာဆရာကြီးဘယ်နေရာတွေမှာလက်တွေ့သွားထိုးနိုင်မလဲ
မြန်မာနိုင်ငံမှာတော့ခုချိန်မှာတော့ဒီမျိုးသားကာဝေးဈေးထိုးအစီအစဉ်ထဲမှာတော့မပါပြီးပါဘူးအဲဒီအထူးအစီအစဉ်ကြီးတွေပေါ့နော်ဒီကာဝေးဈေးရဲ့သဘောတရားကလည်းထုတ်လုပ်တဲ့နေရာနေတော့ထိုးပေးတဲ့အချိန်ကြီးအေးလမ်းကြောင်းမပြောင်းထားတော့ပေါ့နော်ဒါ10ဒီဂရီကနေ8ဒီဂရီကြားထဲမှာထားရဲဆိုတော့အဲ့လိုလေအေးလမ်းလမ်းလမ်းကြောင်းလည်းမပြတ်ပဲထားနိုင်တယ်ဆိုတော့အဲ့ဒီပုတ်ကိကဈေးကမ်းကြီးတွေမှာတော့အပြင်မှာထိုးလို့ရပါတယ်အကျိုးဆေးရုံမှာလည်းသူတို့ကဝယ်ပြီးထိုးခိုင်းတာပါညာရှိတဲ့ရှိမှာပဲသူတို့လည်းဟိုကိုမိသားစုရဲ့ပတ်စံတွေထိုးနေရတာရှိပါတယ်
ဟုတ်ကဲ့ဆရာကြီးဒီတပည့်ရှုကမ္ဘာကျမ်းမာရေးအဖွဲ့ကြီးကရောဒီကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးသတ်မှတ်ပေးတာလဲရှိလဲဆရာကြီ
းဒီမေ2019မှာထုတ်တဲ့ဒီ position paper မှာတော့ HPV ဒီကာကွယ်ဆေးပေါ့နော်တရင်ကောင်းကစားကာကွယ်ဆေးကိုဖြစ်နိုင်လို့ရှိရင်ဒီမျိုးသားကာကွယ်ဆေးစီစဉ်တယ်မှာထည့်ထားတင်တယ်သူကတိုက်တွန်းပါတယ်ဒါပြတော့မင်းကလေး9နှစ်ကနေ14နှစ်ပေါ့နော်အဲ့လောက်တော့ထိုးနေတဲ့တွက်တိုက်တွင်းနေပေါ့နော်ဒါပေမဲ့သူတို့ကလည်းဘယ်လိုလဲဆိုလို့ရှိရင်တော့အပြင်မှာထိုးတယ်လို့3ချိန်မထိုးခိုင်းပေါ့2ချိန်ထိုးခိုင်းတယ်2ချိန်ကို6လအနည်းဆုံးပါပြီးတော့2ချိန်ထိုးပါဆိုတော့တိုက်တွန်းမှာဒါကတော့မြို့သားကာဝေးစစ်တို့စစ်ချင်းတွေမှာထဲဟုတ်တိုက်တွန်းတာပေါ့နော်လူငယ်လူရွယ်အလွယ်မှာထိုးပြီးတော့လည်းကျွန်တော်တို့ clean shower နဲ့ဆိုင်နေတာမှာတန်းကြောင်းနဲ့ပြောတာပါဆရာ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီကာကွယ်ဆေးက9နှစ်ကနေ14နှစ်အတွင်းမှာပေါ့နော်အဓိကထိုးရတဲ့ဆိုတော့အဲ့ဒီအသက်ရွယ်ကျော်သွားတဲ့အမျိုးသမီးတွေအတွက်ကောထိုးလို့ရတယ်လားဆရာကြီ
းမှန်တော့ဒီကာကွယ်ဆေးရဲ့သဘောကဒီလိန်ဆက်ဆံမှုပေါ့နော်ဒါမဖြစ်ခင်မှာထိုးပေးတဲ့သဘောပါလဲဒါကလည်းကမ္ဘာ့ကျန်းမာရေးအတွက်ထိုးနိုင်ငံဒီမှာစက္ကန့်လောက်ဆိုဒီတွေ့ကြုံတွေရပြီလို့ပြတ်လို့ဖြစ်ပါလိမ့်မယ်ဒါကတော့နိုင်ငံတွေရဲ့ယဉ်ကျေးမှုနဲ့လည်းဆိုင်တယ်ပေါ့နော်ဆိုတော့ကိုယ့်ရဲ့ဒီလိန်ဆုံးကယဉ်ကျေးမှုရနေအောင်ပြုရလို့လိန်ဆက်ဆံမှုဒီနောက်ကျတဲ့နိုင်ငံတွေမှာတော့နောက်ကျပြီထိုးလဲစက်စနာမရှိတော့ကျွန်တော်တို့နိုင်ငံလို့ဆိုလို့ရှိတော့လေဒီကနေ့လည်းကြီးမှထိုးနေတာအဆင်ပြေနေမယ်လို့ကျွန်တော်တို့ယူဆပါတယ်နောက်တစ်ခုကပါလဲဆိုဒီဆေးကုမ္ပဏီရဲ့ကြော်ညာချက်အရဆိုတော့သူက55နှစ်လောက်ထိတောင်ထိုးလို့ရတယ်ပေါ့ဟိုတကယ်လို့ဒီယောဂပိုးနဲ့မထိတွေ့သေးဘူးယောဂပိုးမဝင်သေးလို့ဆိုတော့လည်းပဲအဲ့ဒီအတိထိုးလို့ရှင်ပြဿနာမရှိပါဘူးတကယ်လို့ဒါယောဂဘုရားဝင်ထားပြီးသားဆိုလို့ရှိရင်တော့ဆေးထိုးတာကမတိရောက်ဘူးပေါ့နော
်ဟုတ်ကဲ့ဆရာကြီးခုလိုဒီကာကွယ်ဆေးထိုးတာအပြင်ပေါ့နော်တခြားကာကွယ်နိုင်တဲ့နည်းတွေရောရှိသေးလားဆရာကြီ
းဒါတမျိုးကတော့ test ပြရလို့ခေါ်ပါတယ်ဒီအမျိုးသမီးရဲ့တိမ်ကောင်းမှရှိတဲ့အသားစာလေးပေါ့နော်ချစ်ယူလိုက်တော့ယူလိုက်ကြအဲ့မှာ cell လို့ကြည့်တယ်ကြည့်ပြီးတော့ရှင်ဒီတိမ်ကောင်းကင်ဆာလို့စတင်ကြောင်းလဲမှုတွေရှိပြီဆိုရင်ဆော်ရစီဒီကုတာမှုလုံနိုင်တယ်ပေါ့အဲ့ဒါတော့သူဒီရောက်ပြီးတဲ့မျိုးသမီးတွေမှာ6လတခါလုပ်ပြနေပေါ့နော်ဒါလည်းပုံမျိုးပြီးနိုင်ငံတွေမှာဆိုလုပ်နေတာပါအဲ့လိုလုပ်နေပြီးတော့စောစီးကုသခြင်းနဲ့ကုသလို့ပြောတဲ့ကြောက်ကင်းနိုင်တဲ့ကျန်းစာတစ်မျိုးပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေးကန္တာပြန်လည်ထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာနောက်တစ်ချိန်နှာစင်နိုင်ပါတယ်ရှင်အခုမြန်မာရေးတုံတက်ချက်ကိုထုတ်လွှင့်ပေးပါမယ်ဘင်္ဂလားဒေ့ရှ်ကဒေသခံတွေအိန္ဒိယနိုင်ငံတွေမှာဝင်ရောက်နေထိုင်နေကြတာရာစုနှစ်နဲ့ချီနေပါပြီ။အခုခေတ်ဘင်္ဂလားဒေ့ရှ်မှာလူဦးရေရှံထွက်နေပြီးလူနေမှုဆင်းရဲတာကြောင့်အိန္ဒိယနိုင်ငံတွေကိုဥပဒေမဲ့ဝင်ရောက်တဲ့ဘင်္ဂလီတွေပိုများလာပါတယ်။ဘင်္ဂလီဦးရေစိတ်ဝင်မှုကြောင့်ပြဿနာဖြစ်ရပုံကိုဥအောင်ခင်တုံ့တက်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
ဘင်္ဂလီအနွယ်ဝင်ရခိုင်မွတ်စလင်တွေဘင်္ဂလားဒေ့ရှ်မှာဝင်ရောက်ခုလုံတဲ့ကိစ္စကိုအိန္ဒိယဝန်ကြီးချုပ်မိုဒီမကြာမီကမြန်မာပြည်ကိုလာရောက်စဉ် ပြောဆိုခြင်းမရှိတဲ့အတွက်ဘင်္ဂလားဒေ့ရှ်မီဒီယာလောကမှာအတော်လေးမကြည်မနှက်ဖြစ်သွားပါလေ။လူဦးရေ165ခန်းရှိပြီးရှမ်းပြည်နယ်လောက်တောင်မကျဉ်းဝင်းတဲ့ဘင်္ဂလားဒေ့ရှ်မှာလူနေမှုကျက်တဲ့အတွက်နေဆက်ချင်းဆက်နေတဲ့ပြည်နယ်တွေကိုဘင်္ဂလီမွတ်စလင်တွေဥပဒေမဲ့တဖြည်းဖြည်းဝင်ရောက်နေတာကြားလာပါပြီ။ဝန်ကြီးချုပ်မိုဒီရွေးကောက်ပွဲစည်းရုံးရေးဆင်းနှုန်းကလည်းဘင်္ဂလားဒေ့ရှ်ကဥပဒေမဲ့ဝင်လာသူတွေကိုပြန်ပို့မယ်လို့ကတိပေးခဲ့ပါတယ်။ဒါပေမဲ့အရင်အစိုးရတွေလိုပဲမိုဒီအစိုးရဟာဥပဒေမဲ့ဝင်လာတဲ့ဘင်္ဂလီပြည်ထနာကိုမဖြေရှင်းနိုင်သေးပါဘူး။ဥပဒေမဲ့ဝင်လာသူအဖြစ်အိန္ဒိယအစိုးရကသတ်မှတ်ထားတဲ့ဘင်္ဂလီမွတ်စလင်တွေဟာအိန္ဒိယပြည်သားဘင်္ဂောနယ်သားနဲ့ခွဲခြားရတာခက်ခဲတဲ့အတွက်နေဆက်ကပြန်ပို့ဖို့စီစဉ်တာကိုဘင်္ဂလားဒေ့ရှ်အစိုးရကလက်မခံတဲ့အခါမှာပြဿနာဖြစ်ရပါတယ်။ဘင်္ဂလားဒေ့ရှ်နဲ့ကပ်နေတဲ့အာဇံပြည်နယ်မှာဆိုရင်ဒေသခံတိုင်းရင်းသားတွေဟာလူနည်းစုဘဝရောက်တော့မယ်အခြေအနေရှိနေပါတယ်။ဘင်္ဂလီစိတ်ဝင်ထိုးပေါက်မှုကိုစတင်တဲ့ပြည်သူလှုပ်ရှားမှုတောင်အာဇံပြည်နယ်မှာရှိလာပါတယ်။
အာဒံပြည်နယ်ခရိုင်တချို့မှာဘင်္ဂလီမွတ်စလင်ဥယျာဉ်80ရာခိုင်နှုန်းရှိပြီးခရိုင်တိုင်းလူလူမှာ40ရာခိုင်နှုန်းကဘင်္ဂလီဖြစ်နေလို့ဥပဒေမဲ့ဝင်ရောက်သူကိုအရေးယူဖို့နိုင်ငံရေးပါတီတွေမပြောရဲမဆိုရဲဖြစ်နေကြပါတယ်။ဥပဒေမဲ့ဝင်ရောက်သူစန့်ကျင်ရေးအာဒံလူမှုလှုပ်ရှားမှုနဲ့အာဒံလက်နက်ကင်လှုပ်ရှားမှုရှိလာတဲ့အတွက်အာဒံပြည်သူဆန္ဒကိုလေးစားတဲ့အနေနဲ့ဘင်္ဂလားဒေ့ရှ်နဲ့ချန်စီယိုကာတာဖို့အိန္ဒိယအစိုးရကဆုံးဖြတ်လိုက်ရပါတယ်ကီလိုမီတာ4000ကျော်ရှိပြီးလူနေထူထပ်တဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နယ်စပ်ကိုချန်စီယိုကာယုံနဲ့ပြဿနာပြီးသွားတာမဟုတ်ပါဘူးနယ်စပ်80ရာခိုင်နှုန်းကိုအမြင့်10ပေရှိတဲ့တန်ဆူးယိုချန်စီယိုနဲ့ကာထားပြီးတချို့နေရာမှာလျှက်စစ်တပ်လွှတ်ထားပါသေးတယ်ဒါပေမဲ့ဥပဒေမဲ့ဝင်လာတဲ့ဘင်္ဂလီကိုမတားဆီးနိုင်ပါဘူး
2001ကစပြီးဆင်းနေအတွင်းမှာဥပဒေမဲ့ခိုးဝင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား900ကျော်ကိုအိန္ဒိယနေဆက်ကင်းအဖွဲ့ကပြစ်တက်လိုက်ကြောင်းသိရပါတယ်။တချို့ကလည်းနေဆက်တာဝန်ခံကိုလက်ထိုးပြီးဝင်ထွက်နေကြပါတယ်။အာသမာဘင်္ဂလီပြည်ထနာရှိသလိုရခိုင်ပြည်နယ်မှာလည်းရှိပါတယ်။ရခိုင်ပြည်နယ်မှာလူဦးရေ3000ကျော်ရှိတာကိုသကောင်စီမှဖော်ပြပြီးဘင်္ဂလီလူမျိုးကရိုဟင်ဂျာအမည်ဆုံးတဲ့ပြည်ထနာကြောင့်စရင်မကောက်နိုင်တဲ့လူဦးရေ19000ရှိတယ်လို့ဆိုပါတယ်။ဒါကြောင့်ရခိုင်ပြည်နယ်ကလူဦးရေ3ပုံ2ပုံဟာဘင်္ဂလီအနွယ်ဝင်မွတ်စလင်တွေဖြစ်နေပါတယ်။1948ကမောင်တောနဲ့ဘူးတီတောင်မှာဘင်္ဂလီမွတ်စလင်3000ရှိတယ်လို့အစိုးရစရင်မှာဖော်ပြတာမို့အနည်း60မှာဘင်္ဂလီမွတ်စလင်5ဆတိုးလာတာဖြစ်ပါတယ
်။လူဦးရေရှန်ထွက်နေတဲ့ဘင်္ဂလားဒေ့ရှ်ဟာအိန္ဒိယနိုင်ငံတွေကိုထွက်သွားတဲ့ဘင်္ဂလီကိုပြန်ခေါ်တဲ့ထုံးစံမရှိပါဘူး။အိန္ဒိယကိုဥရိမဲ့ဝင်တဲ့ဘင်္ဂလီဥယေတိမ့်တန်းချီနေပေမဲ့ပြန်ပို့ခံရသူကယာကနန်းလောက်သာရှိပါတယ်။မြန်မာပြည်ကထွက်ပြေးလာတဲ့ရခိုင်ဘင်္ဂလီကိုမြန်မာပြည်သားလို့ဘင်္ဂလားဒေ့ရှ်အစိုးရကသတ်မှတ်ပါတယ်။စည်ရင်မလောက်ရသေးတဲ့ရခိုင်ဘင်္ဂလီတိမ့်ချီရှိနေပါတယ်။ဒီလူတွေကိုစည်ရင်လုပ်ပြီးမြန်မာနဲ့အခြားနိုင်ငံတွေမှာနေရာချထားဖို့ဘင်္ဂလားဒေ့ရှ်အစိုးရကရွေးရပါတယ်နိုင်ငံသားအဖြစ်လက်ခံဖို့စိတ်မကူးပါဘူးလူမှုရေးအကူအညီပေးဖို့သာရွေးရတာပါဘင်္ဂလားဒေ့ရှ်တောင်ပိုင်းသားနဲ့ရခိုင်ဘင်္ဂလီဟာလူမျိုးရောဘာသာစကားရောကွဲပြားခြားနားမှုမရှိတဲ့လောက်မို့နိုင်ငံသားမဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်လူအဖွဲ့အစည်းမှဝင်ဆန့်နေကြပါတယ
်သူတို့ကသူတို့ရိုဟင်ဂျာလို့ရည်ညွှန်းပြီးဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့ရခိုင်မြောက်ပိုင်းကမွတ်စလင်တွေကိုဒုက္ခတဲ့အဖြစ်ဘင်္ဂလားဒေ့ရှ်အစိုးရကသတ်မှတ်ပြီးဒီပြဿနာကိုကုလသမဂ္ဂ OIC အစ္စလာမ်အဖွဲ့နဲ့အခြားနိုင်ငံတကာအဖွဲ့အစည်းတွေမှာတင်ပြဖို့2014 policy စာရမ်းမှာဖော်ပြပါတယ်။ရခိုင်ဘင်္ဂလီကိစ္စကိုဒေသဆိုင်ရာနဲ့နိုင်ငံတကာပြဿနာဖြစ်လာအောင်လုပ်ပြီးဗမာအစိုးရကိုဖိအားပေးဖို့ဘင်္ဂလားဒေ့ရှ်ကရည်ရွယ်ပါတယ်။ရခိုင်ဘင်္ဂလီနဲ့ဘင်္ဂလားဒေ့ရှ်ဘင်္ဂလီကိုခွဲခြားဖို့ခက်ခဲတာမို့ရိုဟင်ဂျာဒုက္ခတဲ့အမိခံပြီးအနောက်တိုင်းမှာနိုင်ငံရေးခုံလုံးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဥယျာဉ်လေတိုးပွားနေပါတယ်။အခုလောလောဆယ်တော့အိုးအိမ်မဲ့ဖြစ်နေတဲ့ရခိုင်ဘင်္ဂလီတွေအတွက်ရခိုင်ပြည်နယ်ထဲမှာအပြည်ပြည်ဆိုင်ရာလုံခြုံရေးဇုံတည်ဆောက်နိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကကြိုးပမ်းနေပါတယ်။ကုလသမဂ္ဂကကြီးကြပ်ကိုကယ်ပြီးတည်ဆောက်နိုင်အောင်နိုင်ငံကြီးတွေကိုစည်းရုံးနေပါတယ်။လူဦးရေရှမ်းထွက်နေတဲ့ဘင်္ဂလားဒေ့ရှ်ဟာထွက်ခွာပြီးသားဘင်္ဂလီကိုပ ပြန်လည်လက်ခံဖို့စိတ်ကူးပုံမရပါဘူး။ဒါကြောင့်ရခိုင်ပြည်နယ်မှာဘင်္ဂလီလုံခြုံရေးဇုံကိုအပြည်ပြည်ဆိုင်ရာအကူအညီနဲ့တည်ဆောက်ဖို့ကြိုးပမ်းနေတာဖြစ်ပုံရပါတယ်ခင်ဗျာ
။ရောင်းကရဲ့မြန်မာရေးတုံးသက်ချက်ကိုအခုလိုကြတာပြည်နယ်ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါရစေ။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရပါမယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေရဲ့စူးစီးတင်ပြချက်ဖြစ်ပါရစေ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရစေ
။မင်္ဂလာပါရှင်။ကျမကအမီပါ။ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှံမြို့နယ်မြောက်ပိုင်းခမောင်းစိတ်အုပ်စုအတွင်းမှာအသက်ခံရသူဟိန္ဒူနယ်ပွားအလောင်း90နီးပါးကိုအာဏာပိုင်တွေကမကြသေးမီကရှာဖွေတွေ့ရှိခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့မှာတရုတ်ကုမ္ပဏီကနေတည်ဆောက်မဲ့ရွှေလီမြစ်ကူးမန်ဟောင်းတရားစီမံကိန်းကိုမန်ဟောင်းဒေသခံတွေကဆက်လက်ကန့်ကွက်သွားမှာဖြစ်ပါတယ်။အမျိုးသမီးများအဖွဲ့ချုပ် WLB မြန်မာနိုင်ငံကနနက်ကင်ပဋိပက္ခအတွင်လူ့ခွင့်ရေးချိုးဖောက်မှုဖြစ်စဉ်အားလုံးကိုအပြင်းအထန်ရှုံ့ချတယ်ဆိုပြီးတော့ကြေညာချက်ထုတ်ပြန်ထားတဲ့အကြောင်းတွေကိုကြားစားရမှာပါရှင
်။ကျမကနန်းဟောင်းပါရှင်။သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။အကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်မြောက်ပိုင်းခမောင်းစိတ်အုပ်စုအတွင်းမှာစူပွအကြမ်းဖက်သမားတွေတတ်သွားတဲ့ဟိန္ဒူဘာသာဝင်အလောင်း90နီးပါးကိုအာဏာပိုင်တွေကမကြတေးမီကရှာဖွေတွေ့ရှိခဲ့ပါတယ်။အဲ့ဒီအလောင်းတွေကိုဒီလ24ရက်နေ့နဲ့25ရက်နေ့တွေမှာခမောင်းစိတ်အုပ်စုရဲဘော်ကြဂျေးရွာအနီးတောင်ကြားတစ်ခုမှာအုပ်စုလိုက်မြုပ်နှံထားတဲ့တွင်းတွေကနေလုံချိုရေးတပ်ဖွဲ့ဝင်တွေဒေသခံတွေနဲ့ဟိန္ဒူနယ်ပွားတွေတွေ့ရှိခဲ့တာဖြစ်တယ်လို့မောင်တော်မြို့နယ်အုပ်ချုပ်ရေးမှူးဦးမြတ်ခိုင်ကပြောပါတယ်။အခုတွေ့ရှိတဲ့အလောင်းတွေထဲမှာအမျိုးသမီးအလောင်း20အပါအဝင်စုစုပေါင်း45လောင်းကိုတွေ့ရှိထားပြီးအလောင်းတွေကိုဟိန္ဒူဘာသာဝင်တွေရဲ့ထုံတန်းစင်လာနဲ့အညီတကြိုးတွားမှဖြစ်တယ်လို့ရှာဖွေမှုတွေဆက်လက်လုပ်နေတယ်လို့အစိုးရကသတင်းထုတ်ပြန်ထားပါတယ်။စူပူတိုက်ခိုက်မှုတွေကြောင့်နေရက်စွန့်ခွာခဲ့ကြတဲ့မောင်တော်ခရိုင်အတွင်းကတိုင်းရင်းသားအချို့အခုအခါရွာတွေကိုပြန်လာနေကြပြီဖြစ်ပေမဲ့မိလောင်မှုနဲ့လက်လုံမိုင်းပေါက်ကွဲမှုတွေရှိနေသေးတယ်လို့မောင်တော်မြို့ခံတွေကပြောပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့မှာတရုတ်ကုမ္ပဏီဘက်ကတည်ဆောက်မဲ့ရွှေလီမြစ်ကူးမန်ဟောင်းဒေသကိုမန်ဟောင်းဒေသခံတွေကလူမရှိကြောင်းနဲ့လက်တွေ့တည်ဆောက်သွားမဲ့ဆိုရင်ဒေသခံတွေဆက်လက်ကန့်ကွက်သွားမှာဖြစ်ပါတယ်။မြန်မာဆိုရနဲ့တရုတ်ဆိုရတို့နှစ်ဘက်ဆွေးနွေးသဘောတူထားခဲ့တဲ့ရွှေလီမြစ်ကူးဒေသတည်ဆောက်ရေးစီမံကိန်းနဲ့နန်းခမ်းမြို့မန်ဟောင်းအုပ်စုကနေတရုတ်နယ်စပ်ကိုဆက်သွယ်မဲ့မန်ဟောင်းဒေသကြီးကိုလာမဲ့အောက်တိုဘာလမှာစတင်တည်ဆောက်မယ်လို့တရုတ်ဘက်ကကုမ္ပဏီဝန်ထမ်းတွေကနေစက်တင်ဘာလ3ပိုင်းကဒေသခံတွေနဲ့တွေ့ဆုံပြီးရှင်းပြခဲ့ပါတယ်။မဟုံးတရားတည်ဆောက်မှဆိုရင်တော့အင်ဂျင်နီယာနေပါရှိတဲ့မဟောင်းအုပ်စုဝင်ရွာ6ရွာကရွာသားတွေရဲ့လေယာဉ်မြေဧက900ကျော်ဆုံးရှုံးသွားဖြစ်ကြောင်းနဲ့နန်းခမ်းတည်ရခံတွေရဲ့တဘာဝပတ်ဝန်းကျင်ရိုးရရင်ကျေးမှုတွေဆုံးရှုံးသွားမှာဖြစ်ကြောင်းရွာသားဆိုင်းအောင်ကပြောပါတယ်
ရှမ်းပြည်အရှိပိုင်းမိုင်းဖြတ်မြို့နယ်မှာရွှေတက်တို့ရှာဖွေဖို့ရောက်ရှိလာတဲ့ဩစတြေးလျကုမ္ပဏီရဲ့တူဖော်ရေးစီမံကိန်းကိုအလိုမရှိကြောင်းအချက်၅ချက်ပါရှိတဲ့စာတစ်စောင်ကိုမိုင်းဖြတ်ဒေသခံတွေကလက်မှတ်ရေးထိုးပြီးရှမ်းပြည်နယ်အစိုးရစီကိုပေးပို့လိုက်ပါတယ်။နိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တစ်တော်ဝန်ကြီးမိုင်းဖြတ်လွတ်တော်အမတ်မိုင်းဖြတ်မြို့အုပ်ချုပ်ရေးပိုင်းဆိုင်ရာအာဏာပိုင်တွေကိုပါရည်ညွှန်းထားတဲ့စာကိုစက်တင်ဘာလ17ရက်နေ့မှာပေးပို့ခဲ့တာပါ။ဩစတြေးလျနိုင်ငံက SS Resource Asia Company Limited ကကိုယ်စားလှယ်တွေဟာမိုင်းဖြတ်ဒေသခံတွေနဲ့လာရောက်တွေ့ဆုံပြီးရွှေတူးဖော်ဖို့အစိုးရစီကနေဧကပေါင်း 35,000 ကိုခင်ပြုမိန်ရထားပြီးသားဖြစ်တဲ့အတွက်မကြာခင်မှာရွှေတက်တူလာရောက်ရှာဖွေတော့မယ်လို့ပြောဆိုလိုက်ပါတယ်။ဒီအတွက်မိုင်းဖြတ်ဒေသခံဂျေးရွာ73ရွာကလူထုကသဘောမတူလက်မခံကြောင်းမိုင်းဖြတ်မြို့ SNDP ကြားဖြူပါတီဥက္ကဋ္ဌစိုက်ထမ်းဆန်ကပြောပါတယ်။အစိုးရကကုမ္ပဏီကိုခွင့်ပေးတဲ့မြေဧကပမာဏဟာမိုင်းဖြတ်မြို့မှာရွှေတူးဖော်မှုရဲ့အကျိုးဆက်အဖြစ်တဘာဝပတ်ဝန်းကျင်ပျက်စီးခြင်းရာသီဥတုဖောက်ပြန်ပြောင်းလဲခြင်းဓာတုအစစ်ရေဆိုးကျိုးကြောင့်လေယာဉ်မြေတွေပျက်စီးရင်ဒေတာခံလူထုအလုလက်မဲ့ဖြစ်ပြီးနေရက်ကနေစွန့်ခွာရမှာဖြစ်တဲ့အတွက်အဲ့ဒီစီမံကိန်းကိုဒေတာခံလူထုကအလိုမရှိဘူးလို့စိုက်ခမ်ဆန်ကပြောဆိုပါတယ်
။တန်လွေမြစ်ထဲကအစိုးရခွင့်ပြုချက်မရတဲ့နေရာတွေမှာငင်းချမ်းရေးအမြေခံလက်နက်ကင်ဖွဲ့တွေကတရားမဝင်ကြောက်ဆုပ်ယူလို့ဒေတာခံကိုင်းမြေတွေထဲဝက်ကျော်ပျက်စီးလာတာကြောင့် ပြည်နယ်ဆိုရကနေဖြည့်ရှင်းပေးဖို့ဒေသခံ50ခန့်ကစတေမာလ9ဆုံးပတ်မှာတက်ဆိုင်ရာတာဝန်ရှိသူတွေထံမှတွားရောက်တင်ပြခဲ့ပါတယ်။ကရင်ပြည်နယ်ဖမ်းမြို့နယ်တာလွေမြို့သက်ရှိတရုတ်လှကျွန်းကိုလှကျွန်းနဲ့နှစ်ချွာနားမှာတရက်ကိုကြောက်စုပ်လျက်စီးနေစေကတရားမဝင်စဲကြောင့်နေစဉ်ထပ်မံဆုတ်ယူနေတာပါ။ကရင်ပြည်နယ်မှာမြစ်တဲကြောက်စုပ်ယူခွေ300ရာရှိပြီး အခုဆုတ်ယူတဲ့နေရာမှာခွေးရွှေချက်မပေးထားတဲ့နေရာဖြစ်သလိုဖမ်းဆီးရေးယူဖို့အတွက်လည်းအင်အားလိုတယ်လို့ကရင်ပြည်နယ်ရေးရင်းမြစ်နယ်မြစ်ချောင်းဖွံ့ဖြိုးရေးဦးစီးဌာနကပြောပါတယ်။အလားတူပြီးခဲ့တဲ့မေလမှာဒေသခံတွေတန်ကြားချက်အရတရားမဝင်စဲကြောက်စုပ်လေး
အမျိုးသမီးများအဖွဲ့ချုပ် WLB မြန်မာနိုင်ငံကလက်နက်ကင်ပဏိပခတွေလူမှုအတိုင်းဝိုင်းတွေအကြားပဏိပခတွေကိုဖန်တီးနေသူတွေလုံရက်တွေအားလုံးကိုအပြင်းထန်ရှုံချပြီးလူခွင့်ရေးချိုးဖောက်မှုဖြစ်စဉ်တွေကိုကျူးလွန်နေသူတွေကိုထိရောက်စွာအပြစ်ပေးအရေးယူပေးဖို့စက်တင်ဘာလ၁ရက်အပတ်မှာကြာရောက်တဲ့နိုင်ငံတကာငြိမ်းချမ်းရေးနေ့မှာထုတ်ပြန်ချက်တစ်စောင်ထုတ်ပြန်ပြီးတော့တောင်းဆိုလိုက်ပါတယ်။ဒီကြောင့်ကိုအမိကနေစုစည်းထားပြီးတော့န
ลูกคุยชูบ้ามุกสิ่งชั้นเดียวเปลี่ยวว่าเร่
อธิการเราทำอะไรดีทำอะไรไม่มาดีมาปฏิบัติการป้องกันเสียทำอะไรที่ยากที่ไม่มาดีสิ่งนี้เราจะรู้ว่าต่างวันจะทำอะไรไม่ได้ปฏิบัติการเลยก็ไอ้เราปฏิบัติการเลยกูทำอะไรเลยก็ดูให้จุดจุดทำอะไรดีรู้จะทำอะไรสิ่งนี้ตัวเช่นว่าเราช่วยชาติเราเพราะฉะนั้นก็ที่ยังให้ได้ตามมาเก่าอุ้มมาคู่ตัวเช่นยิ่งเสียงบินเนี่ยก็เช่นที่ไม่มาพินิจเลยลูกคุยชูความรู้ไปกูจุดนั้นดูเลยจุดนั้นดูไปกูเลยทำอะไรก็ช่วยชาติเราเลยทั้งหมดเลยก็
กระเช้าบินเนี่ยเช้าบินเนี่ยมาเสียบวันนี้เลยแล้วนักการปฏิบัติการเลยฮะที่เหลือเช้าเลยเลยแล้วสิเนี่ยยังยี่พิเศษเสียสันนั่งยี่ด้วยอาหารทานพินิบีแต่เช้าเดี๋ยวมาแบบพิมพ์มาอยากทานพิจารณาลูกคุยชูว่ามุ่งเนี่ยตัวเจ้าหนี้ได้ยาวส่วนยานี่เนี่ยที่ยาวส่วนยี่ยูกูรู้ว่าเจ้ากระเช้ามีรูมีสิ่งเกิดรูปเอทีพิอคุยยาปกุสันด้วยก็สัวเลย
อันนี้ก็รอดีสุดแต่ก็เนาะไม่มาสุดแต่ก็ที่ตั้งแต่เดียร์มาตัวสุดที่เลือกเดียร์หาวยังตั้งยังบ่ตัวสุดแต่ด้วยเนี่ยตัวเช่นอาชีพเดอลูกคนชูพมุกก็ตัวยังน่ามาต้องชอบเป็นไรสิ่งเกี่ยวกับเงินใช้กูอันนี้ก็พอสมัยเฟรดดี้มุกสิ่งนี้แล้วก็ตัวเมื่อส่วนเราแต่ยังได้เดียร์มาสุดแต่ตัวเช่นเนี่ยหาวยังตั้งบ่ไปลูกเช่นแต่ยังได้เดียร์มาสุดคนชูพมุกด้วยลงในเดียร์หาวยังยูสังเยบียังไหมก็เนาะยังยูสังเยบีบ่ก็เนาะตัวยัง
ဒီကနေ့ကျွန်တော်တို့ရဲ့ဒီခံရအချက်ကအမိပါဒီတစ်ပတ်တိုင်းသားလက်နက်ကင်တော်လန်ရေးဖွဲ့စည်းအားလုံးနဲ့တိုက်ပွဲတွေရဆက်ပြီးအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုတွေပြုလုပ်ပေးဖို့လိုအပ်တယ်လို့လွေးပူငေကဆက်ပြောပါတယ်။
ဒီခံရေးကိုနိုင်ငံရေးအယက်နိုင်ငံရေးဆွေးနွေးပွဲနဲ့ဆင်ရှင်းသွားကြပါတယ်။ရခိုင်ပြည်နယ်မှာလက်တလို့ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကြောင့်အယက်သားပြည်သူတွေရဲ့အသက်အိုးအိမ်တွေနှစ်နာဆုံးရှုံးနေတာမကလူမှုအသံဝိုင်းတွေကြောင့်မုံတီးမှုနဲ့ကြောက်ရွံ့မှုတွေဖြစ်ပေါ်နေပြီးအကြမ်းဖက်မှုတွေကိုသိရမှန်ကန်စွာဖြေရှင်းမှုမရှိရင်တခြားဒေသတွေကိုကူးစက်ပြန်လည်သွားမှာကိုစိုးရိမ်
ဒီနိုင်ငံလုံးအပြစ်ခတ်ရေးဆေးရေးစာချုပ်လက်မှတ်ရေးထိုးလာတာတနစ်ပြေလာပါပြီ။ဒါပေမဲ့ရှမ်းပြည်နယ်တောင်ပိုင်းအရှေ့ပိုင်းမှာစစ်ရေးပြည်လျော်မှုတွေမလုံနိုင်သေးဘဲတပ်ဖွဲ့ဝင်တွေကိုဖမ်းဆီးမှုတွေလူသတ်မှုဆွဆွဲမှုတွေအစီအက်အက်စ်နဲ့ဆက်သွယ်ရလို့ယူဆတဲ့သူတွေကိုဖမ်းဆီးရိုက်နဲ့ချုပ်နှောင်မှုတွေရှိနေစေဖြစ်ပါတယ်။
ရန်ကုန်မြို့အမျိုးသားပြည်နယ်တင်မြင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနNRPC ရုံးမှစက်တင်ဘာလ20ရက်နေ့ကနေ22ရက်နေ့အထိ300ကြာကျင်းပတဲ့ပြည်ထောင်စုဆင်ပစ်ခတ်တိုက်ခိုက်မှုပူးတွဲဆောင်ကြီးရေးကော်မတီ GMCU အစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာတက်မတော်ရာရှိဖြစ်တဲ့ GMCU အတွင်းရေးမှူးနဲ့ဗိုလ်မှူးကြီးဝန်နှောင်းအောင်ကပြည်သူ့စစ်ခေါင်းဆောင်တအူးကိုRCSS SSA ကတပ်ဖြတ်တ
ဒီကနေ့ကျွန်တော်တို့ဟိုတင်ပြလာတာရှိပါတယ် ဒီကိစ္စနဲ့ပတ်သက်ပြီးအာစီအက်အက်စ်အက်အက်အေကကျူးလွန်တာမရှိဘူးလို့ညင်းဆိုထားပြီးတော့တက်တော်အစိုးရဖက်ကတာအာစီအက်အက်အက်အက်အေရဲ့တက်တာနှုတ်ကိုဖန်ဆီးချုပ်နှောင်ထားတာလို့ပြောရေးဆိုပြီးရှိသူဒုတိယဗိုလ်မှူးကြီးဆိုင်မင်းကရှမ်းစကားနဲ့အခုလိုပြောပါတယ်
ကျုပ်ကပ်လို့လောင်းနေတဲ့တံတဲ့ပင်ပန်ဟာကတော့ဒီကိစ္စနဲ့ပတ်သက်ပြီးကြေညာစာဖြစ်ကြတဲ့ကကျွန်တော်တို့လူလောက်တာမဟုတ်ဘူးလို့ကျွန်တော်တို့ဘက်ကနေစာရေးကြောင်းကြားထားတယ်နောက်တစ်ခုကျွန်တော်တို့လူကိုဖမ်းတော့တဲ့ကိစ္စကလည်းတတ်မတော်ကအစီလမ်းစင်တိုင်းမလုပ်ဘူးသိဆုံဆွေးနွေးဖြေရှင်းရမယ်တရားစီရင်ဆုံးဖြတ်ချက်မချသေးဘဲနဲ့ကျွန်တော်တို့နာမည်ကိုတုံးလို့မရဘူးလေစီမင်းစီက
ဒီကနေ့အဆွေရတက်မတော်အကြာစည်ရဲမပြေလည်မှုတွေကြောင့်တက်မတော်နယ်မြေရှင်လင်းရင်လှုပ်ဆောင်ရာကနေရှမ်ပီတောင်ပိုင်းတောင်ကြီးခရိုင်ဟိုပုံမြို့နယ်ထဲကဒေသခံရှိဦးကိုဖမ်းဆီးအချုပ်ချထားပါတယ်။
အဲ့ဒီလိုဖမ်းဆီးခံရမှုနဲ့ပတ်သက်ပြီးဖမ်းဆီးခေါ်ဆောင်သွားရတာကနေပြန်လည်လွတ်မြောက်လာတဲ့ရွာသားတအူးကရှမ်းစကားနဲ့အခုလိုပြောပါတယ်။ခေါ်တော့တုံမြန်မာရဲကောမတ်ကတမ်းလက်ဒီလောက်ကအမှုခါဝတ်တောင်းလေမနန်တဲ့အမှုခါကပြင်စစ်သားတွေရွာထဲဝင်လာတယ်။ရှမ်းတဲ့ဘုံသတင်းတွေလာမေးတယ်။လုံခရက်၃ရက်ကလာတယ်လို့ကျွန်တော်ကပြန်ပြောတယ်။အခုပဲမှလည်းကျွန်တော်ကိုဆက်မေးတယ်။ကျွန်တ အခုလိုဖြစ်ပွားခဲ့တာဟာအပြစ်ရထားပေမဲ့နေမြေတတ်မှတ်မှုပြပြတားတားမလုပ်နိုင်သေးတာကြောင့်ဖြစ်တယ်လို့ဝေဖန်သုံးသပ်သူတွေကပြောဆိုပါတယ်စတမလာလေပိုင်းကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်စန်းစုကြည်အပါဝင်တပ်မတော်ဒုတိယကကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်မှူးကြီးစိုးဝင်းတို့ကိုအစီအစ်အက်စ်အက်စ်အေခေါင်းဆောင်ပေါ်ထုတ်ပြန်စစ်ကောင်နေပြည်တော်မှာတွားရောက်တွေ့ဆုံခဲ့ အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်နယ်မောင်တောမြို့နယ်မြောက်ပိုင်းခမောင်းစိတ်အုပ်စုအတွင်းမှာအသက်ခံရသူဟိန္ဒူနယ်ဖွားအလောင်း90နီးပါးကိုအာဏာပိုင်တွေကမကြသေးမီကရှာဖွေတွေ့ရှိခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့မှာတရုတ်ကုမ္ပဏီဖက်ကတည်ဆောက်မဲ့ရွှေလီမြစ်ကူးမန်ဟောင်းတရားစီမံကိန်းကိုမန်ဟောင်းဒေသခံတွေကဆက်လက်ကန့်ကွက်သွားမှာဖ င်တင်ဆက်သွားမယ်တရင်သတင်းလာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနှာစင်ခဲ့ကြရတာပါ။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြည်ပချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနှာစင်နိုင်ကြပါတယ်။တောက်ကြနေမနေ့ကမှာတော့ကျမ်းမာရေးနဲ့တရင်သတင်းလွှာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနှာစင်ကြရဖို့ရှိပါတယ်ရှင်။အခုကြာသာပြည်နေ့ညပဲထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
ဟိုင်ကင်းမွန်နေတဲ့ကြီးကျယ်ခံရတဲ့အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းကနေတင်ပို့မှုတွေကိုကန့်သက်ထားတဲ့ဥပဒေထက်ကိုသမ္မတတော်နဲ့ထရန်ကဖယ်ရှားပေးလိုက်ကြောင်းသမ္မတရင်ပြည်တော်ကဒီကနေ့ညင်ညာလိုက်ပါတယ်။ပေါ်တိုရီကိုအချုပ်ရေးမှူးရီကာဒိုရော်ဆဲလိုရဲ့ပန်ချားချက်အရဂျွန်းစ်အဲဥပဒေကိုသမ္မတမိတ်နဲ့ဖယ်ရှားလိုက်ပြီးသမ္မတမိတ်ထုတ်ပြန်ချက်ချက်ချင်းအပြည့်ဖြစ်ကြောင်းလည်းအင်ပြည်တော်ပြောခွင့်ရသူဆာရာဆန်ဒါစ်ကတူတာလူမှုကွန်ရက်မှာပြောဆိုခဲ့တာပါ။အမေရိကန်ပြည်အောင်စုမှာပြည်ထောင်စုနဲ့ချင်းပါခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝန်စစ်ဖက်မှုပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးအထက်နဲ့အောက်လွှတ်တော်ကော်မတီတွေရှင်းမှောက်တူတာလူမှုကွန်ရက်ကတာဝန်ရှိသူတွေဒီကနေ့ထွက်ဆိုမှာဖြစ်ပါတယ်။လွှတ်တော်ကော်မတီတွေကတော့သတင်းတူတွေပြန့်နှံ့မှုနဲ့အင်တာနက်လူမှုကွန်ရက်သုံးတဲ့သူတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေမှာအမေရိကန်ပြည်ထောင်စုကတရားဥပဒေကိုကူညီပံ့ပိုးခဲ့တာရှိမှရှိဆိုတာတွေအပါအဝင်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေတာဖြစ်ပါတယ်။အမေရိကန်ကဝေးဝင်ရင်ချင်းမက်တစ်စာကျူတင်ချင်းညာထားခြင်းမရှိဘဲကတ္တာနိုင်ငံကိုရုတ်တရက်သွားရောက်ခဲ့ပြီးအရှိလက်ပိုင်းဒေသကအမေရိကန်ရဲ့အကြီးဆုံးလေတပ်ခြေစစ်ခန်းမှာဒီကနေ့ပဲကတ္တာဆော်ဝါကဝေးဝင်ကြီးတို့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အာဖဂန်သမ္မတအရှိကာနီအာဖဂန်ဆိုးရွားဖွဲ့အမှုဆောင်ရာရှိချုပ်အဗ်ဒူလာအဗ်ဒူလာတို့နဲ့အာဖဂန်နိုင်ငံမှာတွေ့ဆုံခဲ့ပြီးနောက်မှာပဲကဝေးဝင်ကြီးမက်တစ်ကတ္တာနိုင်ငံကိုရောက်လာတာဖြစ်ပါတယ်။ကျပ်ပတ်မှုတွေတကြောပြန်ပေါ်ပေါက်ခဲ့တဲ့ရခိုင်ပြည်နယ်ကအခြေအနေတွေကိုလေ့လာဖို့အတွက်ကုလသမဂ္ဂအကြီးအကဲအရာရှိတွေနဲ့တန်တမန်တွေဒီကနေ့တွားရောက်မဲ့အစီအစဉ်ကိုရာသီဥတုမကောင်းတဲ့အတွက်ဖျက်လိုက်ရပါတယ်။ကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရော UNHCR ကတော့ရခိုင်ပြည်နယ်ကပြည်ပကတိကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဖက်ပြေးလာသူပေါင်းကခန့်မှန်းကြီး9000လောက်တိရှိနေပြီလို့လည်းဒီကနေ့ပဲထပ်မံသတင်းထုတ်ပြန်ထားပါတယ်။
ထားတာရင်းနေကြပါနောက်ဆုံးရထားတဲ့မြန်မာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရေမှုကကိုရနိုင်ချစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ဘွိုက်တက်ဆောင်ရဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုပြည်ဦးမြန်မာပိုင်းအစီအစဉ်အင်တာနက်ဆက်မျက်နှာမမီစတော့ပြည်ဦးအင်းနျူးစ်.ဒေါ့ကွန်မှာလည်းနားဆင်နိုင်ကြပါတယ်မနေ့
This program has come to you from the Voice of America, Washington.